Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ12ရက်ချက်တာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။ line to meter 3252အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နှာစင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်မော်ပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနိုင်ငံကိုသွားရောက်ပြီးတော့အမေရိကန်ပြည်ထောင်စုကအမြဲတမ်းရက်ကြီးထောက်ပံ့နေမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်။အစ္စရေးကိုလက်တုံ့ပြန်တိုက်ခိုက်မှုခံရတဲ့ဂါဇာကမ်းမြောင်ဒေသတွေကသူတွေရှင်သန်ရက်ကြီးနိုင်ရေးအတွက်လိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အတွက်ကုလသမဂ္ဂအတွင်းဥက္ကဋ္ဌကတောင်းဆိုပါတယ်။စစ်ကောင်စီကိုဥပဒေကြောင့်ကနေအရေးယူနိုင်အောင်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ချရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကပြောကြားလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ကျေးဇူးပါမဆင်မြန်မွန်ရေအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် KNY ဒေတာမိုးပြင်းနဲ့ဖရူဆိုမှာပြစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာမှာမိုးပြင်းမြို့နေက
ပေါ်ရည်တော့ကတော့ဖြစ်တယ်ဒီစားလည်းမနဲ့6နိုင်ကတည်းကဖြစ်တာ7နိုင်9နိုင်ချီဖြစ်တယ်မှာဒီမှာတက်ခွင့်နေတော့လည်းနေကြီးနေလားထူတာပေါ့ညစ်တယ်ဟန်သူ
နောက်ပကိုးမြို့ရေကြီးမှုမှာတော့စပါးစိုက်ဧကအများစုဧက5000ထံမနည်းကိုပျက်စီးခဲ့ရပါတယ်နောက်ရခိုင်ဘက်မှာတော့စစ်ရှောင်းတွေစားဝတ်နေရေးအခက်အခဲကြုံနေရပါတယ်အခုလိုသတင်းသွားတွေအပြီးမှာတော့ကျတာရိညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆိုတော့ထိတဲ့ရောက်သတင်းတွေကိုမဆွမြမွန်နဲ့ပြောပြပေးပါပါခင်ဗျာ
။ Hamas စစ်သွေးကြွတွေရဲ့တိုက်ခိုက်မှုခံထားရတဲ့ Israel နဲ့စီးလုံးမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာ Israel နိုင်ငံ Tel Aviv မြို့ကိုသွားရောက်ပြီးတော့ဝန်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ American အနေနဲ့ Israel ကိုအမြဲကူညီနေမှာဖြစ်တယ်လို့တွေ့ဆုံပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာနိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကအခုလိုပြောကြားခဲ့ပါတယ်
။ The message that I bring to Israel is this.You may be strong enough on your own to defend yourself.
Israel နိုင်ငံအနေနဲ့ကိုယ်နိုင်ငံကိုကာကွယ်ဖို့အင်အားရှိတာမှန်ပေမဲ့ American ပြည်ထောင်စုရှိနေတဲ့၍ Israel ဘက်ကအမြဲရပ်တည်ကာကွယ်ပေးသွားမှာဖြစ်ပါတယ်ဆိုတော့ American ပြည်ထောင်စုရဲ့သတင်းစကားကိုပါချင်ပါတယ်လို့နိုင်ငံသားရဲ့ဝန်ကြီး Blinken ကပြောကြားခဲ့ပါတယ်။ Hamas ဘက်ကပြတဲ့ဒုံးကျည်တွေကိုပြစ်ချကာကွယ်နိုင်ဖို့လက်နက်တွေအပါအဝင် Israel ကိုပေးမယ်လို့ American တို့ကတိပြုထားတဲ့ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေလည်း Israel ကိုရောက်နေပြီလို့သူကပြောပါတယ်။အစ္စရေးမှာတပ်ဖွဲ့စည်းထားတဲ့အရေးပေါ်အစိုးရအဖွဲ့နဲ့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဒီကနေ့တွေ့ဆုံခဲ့ပါတယ်။ဟာမတ်စစ်သွေးကြွတွေတစားကန်ဖြစ်ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေပြန်လည်လွတ်မြောက်လာရင်းနဲ့အစ္စရေးထိုးစစ်ဆင်တိုက်နေတဲ့ဂါဇာဒေသတွေမှာပိတ်မိနေသူတွေဘေးလွရာသွားလာနိုင်ရေးကိစ္စတွေကိုလည်းဝန်ကြီးဘလင်ကန်ရဲ့ခီးစဉ်မှာအဓိကထားချိုးပတ်မှာဖြစ်ပါတယ်။ဂျော်ဒန်မြေနောက်ဖက်ကမ်းမှာအစ္စရေးဘက်ကအခြေစိုက်နေရာတွေတောက်လျှောက်တိုးချဲ့နေတာနဲ့ဂါဇာဒေသကို16နှစ်ကြာပိတ်ဆို့ထားတာတွေကြောင့်ပါလက်စတိုင်းပြည်သူတွေခံစားနေရတာကိုတိမခံတော့တဲ့အတွက်နိုင်တော့တဲ့အတွက်လို့ဆိုပြီးတော့ဟာမတ်စစ်သွေးကြွတွေကပြီးခဲ့တဲ့စနေနေ့မှာဂါဇာကမ်းမြောင်ဒေသမှာရှိတဲ့မြို့တွေရွာတွေထဲကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ယာနဲ့ချီကိုလည်းတစားကန်တွေအဖြစ်နဲ့ခေါ်ဆောင်သွားခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်အမေရိကန်အပါအဝင်စုစုပေါင်း1,200ထံမှလည်းသိမ်းဆုံးခဲ့ပါတယ်ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အမေရိကန်နဲ့အစ္စရေးဘက်ကဂါဇာဒေသအပေါ်အကြီးအကျယ်ပြန်လည်တိုက်ခိုက်နေတာမှလည်းသိမ်းဆုံးသူ1,300ထံမှလည်းရှိနေပါပြီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးကနေဂျော်ဒန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာတော့ဂျော်ဒန်ဘီယန်အဗ်ဒူလာပါလက်စတိုင်းခေါင်းဆောင်မာမုတ်အဘါဆူနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင
်အစ္စရေးပါလက်စတိုင်းကျန်းဖက်မှုတွေတခြားနေရာတွေကိုမကူးဆက်စေဖို့ကုလအထွေမှုချုပ်ကအလေးနဲ့တောင်းဆိုလိုက်ပါတယ်အစ္စရေးနဲ့ဂါဇာကြားလက်တလော့ကျန်းဖက်မှုတွေပိုကျဲပြတ်မလာရင်ဒေသတွင်းတခြားနေရာတွေကိုစစ်မဲ့ကူးဆက်မသွားအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုတောင်းဆိုလိုက်တာပါအစ္စရေးနဲ့လေဗနွန်ကြားကနေဆက်မြင်းအပြာရုံကိုဖျက်ချပြီးလေဗနွန်တောင်ပိုင်းကနေပြစ်ခတ်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထပ်ပေါ်လာတဲ့ပေါ်ဆိုရင်ပြီးအထွေမှုချုပ်ကအခုလိုတောင်းဆိုလိုက်တာပါဒါပြင်အထွေမှုချုပ်ကူထရက်စ်က
Crucial life saving supplies including fuel, food and water must be allowed
ဂါဇာဒေသကိုတက်ရှင်နေထိုင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့လောင်စာဆီစားနပ်ခန်းနဲ့ရေတွေတင်သွင်းခွင့်ပြုရပါမယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအဟံတားမရှိပို့ခွင့်ရရပါမယ်အရေးပါတဲ့အကူအညီတွေသူတေသကိုဖျက်ချပြီးအခုချိန်မှာတင်းနှင်းငွေပြုတဲ့အီဂျစ်ကိုကျွန်တော်ကျေးဇူးတင်ပါတယ်အချိန်ဖြုံးလို့မရတော့ပါဘူးလို့ပြောသွားတာပါခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖမ်းဆီးဖို့အတွက်နိုင်ငံတကာတရားရုံး ICC ကဖမ်းဝရန်ထုတ်ပြန်ထားပြီးတဲ့နောက်ပထမဆုံးနိုင်ငံသားတော်ရက်ခီးစင်ဖြစ်တဲ့ကာဇက်စတန်နိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံတော်ခီးစင်နဲ့လာရောက်တဲ့ရုရှားသမ္မတကိုကာဇက်စတန်သမ္မတကဂုဏ်ပြုတက်ခွင့်နဲ့ကျူးဆိုပါတယ်။ကာဇက်စတန်မှာကျင်းပမဲ့အရင်ဆိုဗီယက်ပြည်ထောင်စုထဲပါခဲ့တဲ့နိုင်ငံတွေရဲ့လွတ်လပ်သောနိုင်ငံများဒဏ္ဍာရီအဖွဲ့ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်သမ္မတပူတင်နှစ်ရက်ခီးစဉ်နဲ့နောက်ရောက်နေတာပါယူကရိန်းနိုင်ငံကိုရုရှားတို့စစ်ဝင်တိုက်တဲ့ဒီ2022ဖေဖော်ဝါရီလနောက်ပိုင်းကစလို့ပူတင်ဟာရုရှားနိုင်ငံပြည်ပခရီးကိုမသွားသလောက်ပါအထူးသဖြင့် ICC တရားရုံးကသမ္မတပူတင်ကိုအခုနှစ်မတ်လတုန်းကဖမ်းဝရန်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းမှာကသူဟာရုရှားနိုင်ငံပြည်ပကိုမသွားတာပါဒါပေမဲ့ရုရှားနဲ့နှိစက်နဲ့ဆက်ဆက်ရေးရှိတဲ့အာရှအလဲပိုင်းကကာဇက်စတန်နိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ဖမ်းဝရန်အတိုင်းနှိုင်းနာစရာမလိုပါဘူးရှေ့သတင်းပတ်ကြရင်လဲပေကျင်းမြို့တော်မှာကျင်းပမဲ့ခေတ်သစ်ပိုးလမ်းမကြီးဆိုင်ရာညီလာခံကိုလည်းရုရှားသမ္မတတက်ရောက်ဖို့အစီအစဉ်ရှိပါတယ်တရုတ်နိုင်ငံဟာလည်း ICC အဖွဲ့ဝင်မဟုတ်ပါဘူးရှင
်အမေရိကန်အောက်လတောဥက္ကဋ္ဌအဆိုပြုခံထားသူစတီဗ်စကေးလီစ်ကိုမကြာခင်မဲခွဲဆုံးဖြတ်ဖို့ရှိပါတယ်ဒီဥက္ကဋ္ဌနေရာတဲ့ Republican Party ဝင်အဆိုပြုထားတဲ့လူဝီဆီယာနာပြည်နယ်အောက်လတောမက်စကေးလီစ်ကိုတာဝန်ခံထားရေးအောက်လတောမှာမကြာခင်မဲခွဲဆုံးဖြတ်တော်မှာပါယာရုကဖယ်ရှားခံခဲ့ရတဲ့ American Auditor ကထာကက်ဗလင်မက်ကာတီနေရာမှာအစားထိုးခံရဖို့ Scaleless နဲ့ Auditor တရားရေးကော်မတီဥက္ကဋ္ဌ Jim Jordan တို့နှစ်ယောက်ထဲကတယောက်ကို Republican အမတ်တွေကမနေ့ကတကားပိတ်လှုပ်ဝဲရွေးချယ်အဆိုပြုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ပြည်ဝင် American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ5မီတာ 32 kHz 9383နဲ့9383 5မီတာ 51 kHz 5885တို့ပြင်စနစ်တကျမှာ5မီတာ 190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသရင်းညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်ကချင်ပြည်နယ်လိုင်စာမြို့နာကပြည်တွင်းဒုက္ခသည်စခန်းမှာဒုက္ခသည်29ယောက်သေဆုံးခဲ့တဲ့စစ်တပ်ရဲ့တိုက်ခိုက်မှုအတွက်စစ်ကောင်စီကိုဥပဒေကြောင့်ကနေအရေးယူနိုင်အောင်လို့ကုလသမဂ္ဂကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ချရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကပြောကြားလိုက်ပါတယ်။သေဆုံးခဲ့သူ29ယောက်ထဲမှခလီးငယ်17ယောက်ပါဝင်တဲ့မုံလိုက်ခဲရွာအပေါ်တိုက်ခိုက်မှုဟာစစ်ရာဇဝဲမှုမြောက်တယ်လို့လည်းဒီနေ့အောက်တိုဘာ10ရက်နေ့စွဲနဲ့ထောက်ပြချက်မှာထောက်ပြထားပါတယ်။ရက်ဆက်တဲ့ကျူးလွန်မှုတွေကိုစစ်တပ်ကဆယ်စုနှစ်နဲ့ချီလုပ်နေပေမဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကဥပိ္ပခါပြုထားတဲ့အတွက်စစ်တပ်ဘက်ကစစ်ပေးဒုက္ခသည်စခန်းတွေကိုတိုက်ခိုက်တဲ့အသည့်ရဲချင်းလာတယ်လို့အထူးကြံပေးကောင်စီအဖွဲ့ဝင်ရန်ဟီလီကကြေညာချက်ထဲမှာပြောကြားထားပါတယ်လူမှုအတိုင်းဝိုင်းထဲမှာခုခံနိုင်စွမ်းမရှိဆုံးသူတွေစစ်တပ်ဘက်ကတပ်ဖြတ်နေပေမဲ့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကစစ်တပ်ဟာကျူးလွန်သူဖြစ်တယ်လို့လူသိရှင်ကြားမပြောတာကိုလည်းသူကထောက်ပြပြီးတော့ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေဘက်ကဘလို့အခြေအနေရောက်မှရက်တီမှလဲလို့မေးခွန်းထုတ်ထားပါတယ်စစ်တပ်ဘက်ကတော့လိုင်စာဒေတာမုံလိုက်ချက်နားမှာရှိတဲ့ကချင်တိုင်းဒေသလက်နက်ကိုင် KIA တနန်းကျောင်းမှာရန်တူလောင်ယုံပောက်ကွဲခဲ့လို့ KIA အဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ထိခိုက်သေးဆုံးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြီးတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ထားပါတယ်ရှင်
စစ်ပွဲဖြစ်နေတဲ့အစ္စရေးကိုရောက်ထိုင်းနိုင်ငံသားတွေကိုပြန်ကယ်တင်တဲ့ပထမဆုံးလေရင်ဒီနေ့ထိုင်းနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။ဘန်ကောက်မြို့သူဝနာဘုံမီလေးစိတ်ကိုရောက်လာတဲ့ဒီလေရင်ပေါ်မှာထိုင်းနိုင်ငံသား15ယောက်ပါဝင်ပြီးအဲ့ဒီထက်က2ယောက်ကတော့ BTEC ကလေးထိုင်းတွေနဲ့လိုက်လာခဲ့တာပါ။ဟာမတ်စစ်ပွဲကျမ်းဖက်တိုက်ခိုက်ခဲ့တဲ့အချိန်ပေါင်ကိုသနက်နဲ့မှန်ခဲ့တယ်လို့ပြန်ရောက်လာတဲ့ထိုင်းမျိုးသားတူကပြောပါတယ်။ထိုင်းစစ်ရဲ့ကယ်ဆယ်ရေးအစီအစဉ်မှာပြန်ခေါ်သူတွေရောက်လာတာဖြစ်ပြီးနောက်ထပ်ထိုင်းနိုင်ငံသား26ယောက်လည်းသူ့အစီအစဉ်နဲ့သူပြန်လာနေကြတယ်လို့ဆိုပါတယ်။ထိုင်းကာကွယ်ဝင်ကြီးစုတင်ကလန်ဆန်ကတော
့ကျွန်တော်တို့ရကပတဲ့နည်းမှာခင်ဆွမ်းကင်းရင်ဒီတော့ကြပြန်လာ
ပြန်လာခြင်းနဲ့လူကြီးတွက်ကထတ်တိုးလာပြီမဲ့လေရင်ကြီးတွက်ကမလုံလောက်ဘူးဖြစ်နေပါတယ်သူတို့ကိုအမြန်ဆုံးကယ်ထုတ်နိုင်မဲ့ဒုတိယအဆီဇင်တစ်ခုအမြန်လုပ်ဖို့လိုနေပါတယ်အန္တရာယ်ရှိတဲ့နေရာတွေမှာရောက်နေကြသူတွေကိုစစ်လေရင်နဲ့ဒူဘိုင်းလိုတတိယနိုင်ငံတစ်ခုကိုအရင်ကယ်ထုတ်သွားဖို့လိုပါမယ်လို့ကာကွယ်ဝင်ကြီးကပြောသွားခဲ့တာပါခင်ဗျာ
ကာဇာကမြောက်ဒေသမှာဟာမတ်စစ်သည်ကြွအဖွဲ့ရဲ့ပြီးခဲ့တဲ့စနေနေ့ရုံးကတိုက်ခိုက်မှုအတွင်းမှာတရုတ်နိုင်ငံသား3ယောက်သေဆုံးခဲ့တယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုပြောကြားပါတယ်။နောက်ထပ်တရုတ်နိုင်ငံသား2ယောက်ပျောက်ဆုံးနေတယ်လို့တော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝန်ဝေဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကာဇာကမြောက်ဒေသတွေကပါလက်စတိုင်းနဲ့အစ္စရေးနယ်စပ်ကနေဟာမတ်စစ်သည်ကြွတွေဒီမျိုးစုံနဲ့အစ္စရေးမျိုးတွေတဲကိုဝင်ရောက်ပြီးတော့အမြောက်အများကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့150ထံမင်းကိုလည်းတရားခံတွေအဖြစ်နဲ့ခေါ်ဆောင်သွားခဲ့ကြပါတယ်။ဟာမတ်စ်တွေရဲ့တိုက်ခိုက်မှုအတွင်းမှာအစ္စရေးမှာတွားရောက်အလုံးလုံးနေကြတဲ့အာရှတိုက်သားတချို့သေဆုံးခဲ့ပါတယ်။ အစ္စရေးနိုင်ငံထဲမှာအလုပ်လုပ်နေကြတဲ့ဖိလစ်ပိုင်နိုင်ငံသား3000ကျော်ရှိပြီးအများစုဟာကျန်းမာရေးကဏ္ဍမှာလုပ်ကိုင်နေကြတာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားဌာနကပြောပါတယ်။နေရက်ပြန်လာခြင်းနဲ့ဖိလစ်ပိုင်လူမျိုးတွေအတွက်အစီအစဉ်တွေလုပ်ပေးနေတဲ့တစ်ချိန်တည်းမှာပဲဖိလစ်ပိုင်ကလည်းအစ္စရေးကိုသွားတဲ့ခီးစဉ်အလုံးကိုလည်းအကန့်အသတ်မရှိဆိုင်းထားဖို့အတွက်ဖိလစ်ပိုင်နိုင်ငံသားဌာနကအကြံပြုထားပါတယ်ရှင်။
တရုတ်နဲ့တင်မာမှုတွေလျှော့ချရေး EU နိုင်ငံသားကြီးအခြေကတရုတ်ကိုဒီနေ့ရောက်သွားပါပြီ။ဥရောပသမ္မဂ EU ရဲ့အကြီးဆုံးကုန်သည်ပဲဖြစ်တဲ့တရုတ်နဲ့တင်မာမှုတွေလျှော့ချရေးဆောင်ရွက်ဖို့ EU နိုင်ငံသားကြီးမူဝါဒအခြေကဂျိုးဆက်ဘိုရဲအခုလိုရောက်ရှိလာတာပါ။ဒီခီးစဉ်ဟာတရုတ်နဲ့ EU ကောင်ဆောင်တွေကြားအခုနှစ်တွင်ကျင်းပဖို့ရှိတဲ့ထိပ်သီးပွဲအတွက်ပြင်ဆင်တဲ့လှုပ်ဆောင်တဲ့အခီးစဉ်လည်းဖြစ်ပါတယ်။ Israel နဲ့ Hamas အဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေကိုဆင့်ခေါ်ပြီးဂျိုးဆက်ဘိုရဲအရေးပေါ်အစည်းအဝေးကိုအခုလိုဖြစ်ပြီးခီးစဉ်ဖြစ်လာတာပါခင်ဗျာ Direct from Washington The Voice of America VOA VOA American တဲ့ချက်တာပြညသတင်းတွေကိုမဆင်မြတ်မွန်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ KND ဒေသမိုးပြင်းနဲ့ Fruit Zone မှာပြစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာပါရှန်ကယားဒေသကမိုးပြဲဖရူဆိုမြို့နယ်တွေမှာနေစဉ်ဆိုလိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မိုးပြဲမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တဲ့တနင်္လာနေ့ကစပြီးအခုချိန်ထိပစ်ခတ်ပန်းချနေရတယ်လို့ဖရူဆိုမှာတော့လည်းထားလဲကြီးရွာတစ်ဝိုက်မှာပစ်ခတ်မှုတွေရှိနေတဲ့အကြောင်းအလေးမှာပြောပြပေးပါအောင်ခင်ဗျာ
။ကယားပြည်နယ်ဒေသခေါ်ကရင်နီနယ်ဖရူဆိုမြို့နယ်မှာပြီးခဲ့တဲ့စက်တင်ဘာလတည်းကစစ်ရင်တန်းတွေနဲ့ဝင်ရောက်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံကာကွယ်ရေးတပ်တွေကြားအခုချိန်ထိနေ့စဉ်လုံးလုံးတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။ဖရူဆိုကထားလဲကြီးရွာတဝိုက်မှာတော့ဒီကနေ့အောက်တိုဘာလ12ရက်နေ့အထိ၂ရက်ဆက်တိုက်ပစ်ခတ်တန်းတွေကြားနေရပြီးတော့ဖရူဆိုမြို့နယ်အခြေစိုက်စစ်ကောင်စီရဲ့အမှတ်14တမ်းမြင့်14ကျင့်ရေးကျောင်းကနေမနေ့ကစပြီးတော့လက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်လာတာလို့ဒေသခံစစ်ဆောင်တဦးက VOA ကိုပြောပါတယ်
။မင်းကချင်းကထားလက်ထမလို့မင်းရဲ့နာဟုတ်စုတရားအဖမှာမင်းရဲ့လက်နက်ကြီးကိုတော်တော်ကြည့်ရတယ်။ ठी ခါရောမသိအောင်လက်နက်ကြီးတာတော်တော်ထူရဆံလေအမဆံလေကနေတော့ဒီကူပဲဆိုတော့ဒီလိုမင်းက ठी ခါနေလို့ရှိမလို့ကျွန်တော်ခံမှန်းနေတယ်။ထားလက်မှာတော့ချေကောက်ယူဟာတော့တို့ဒီထားဖို့ကားတော့မဆက်မချေတော့ဒီမှာပဲချေကောက်ယူဟာမှတင်တယ်။အဲ့ဒီအတွက်အားရှာတော့ရှေ့အမ
စီကောင်စီရဲ့အမတ်14တန်းမြင့်14ကျင်ရေးကျောင်းမှာစစ်ထောက်ပို့ရင်တန်းအစီး60ထပ်မနဲ့ရောက်ရှိနေတာဖြစ်ပြီးတခြားမြို့နယ်တွေစီမသွားလာနိုင်သေးပါဘူးဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလခဲဖားဆောင်မဲဆဲအထိလမ်းကြောင်းပေါက်တာကြောင့်ဒီလမ်းပိုက်ကိုအသုံးပြုပြီးတော့ထောက်ပို့နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတယ်လို့ဒေသခံတွေကခန့်မှန်းနေကြတာဖြစ်ပါတယ်လက်ရှိချိန်မှာဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလခဲမြို့နယ်နမ်ဖဲကျေးရွာအထိတောက်လျှောက်စစ်ကောင်စီတပ်တွေရှိနေတာကြောင့်အချိန်မီတိုက်ပွဲဖြစ်လာနိုင်တာပါ။ဒါကြောင့်ရွာသူရွာသားတွေဟာကိုယ်နေအိမ်ကိုမပြန်ရဲကြပဲဘေးလူရကျေးရွာတွေနဲ့တောတောင်တွေထဲမှာခိုလုံနေကြရတာဖြစ်ပြီးတော့လက်နက်ကြီးပစ်ခတ်တဲ့နီးလာရင်ဘေးလူရကိုပြေးလွှာပုန်းကိုနေကြရတာလို့စစ်ရှောင်းကပြောပါတယ
်လက်နက်ကြီးတားကြားလို့ရှိရနည်းနည်းနာဆဲမှာတက်ဆက်မှာအခုနေလဲတက်ဆက်ကြလဲအဲ့လိုမျိုးပေါ့ကျွန်တော်မျက်နှာဝေးတယ်ဆိုလို့ရှိရင်လောက်ချာရှိရဆက်လောက်ရတော့ပေါ့ဒါပေမဲ့ကိုယ်နာမှာလာကြလို့ဆိုလို့ရှိရောပေါင်းရတော့ပေါ့အဲ့လိုမျိုးအကခုတက်တဲ့လူရကဒီထားလက်ကမဟုတ်ဘောလက်ချီရပါစားတဲ့လူရချထားတဲ့ကတော့ FN ဟာလည်းကနေနောက်ထပ်ဖြစ်တဲ့ဘလုံးမပြောင်းလို့မရတော့အဲ့လိုမျိုးပေါ့
လက်တလောဖရူဆိုတဝိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီနယ်မြေမှာပါဝင်တိုက်ခတ်နေတဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကိုဒီကနေ့ဆက်သွယ်လို့မရခဲ့ပေမဲ့တောက်ကြနေကတော့မြေပြင်ဆက်သွယ်ရေးအခက်အခဲကြောင့်စစ်ရေးတရင်အသေးစိတ်ကိုမသိရသေးဘူးလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောကြားခဲ့တာပါ
ဖရူဆိုဘောလခဲနမ်မတခြားမှာတော့တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်အဖြစ်ဖြစ်ဒီနမ်ဖဲကျွာဝန်ကျင်မှာလည်းမနေ့ကပေါ့နော်စစ်ကောင်စီတက်တယ်နဲ့ကျွန်တော်တို့တော်လိုင်းရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့သေးတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုလောဆယ်ထိကတော့ဒီစစ်တပ်ရဲ့အခြေအနေအခက်အခဲမျိုးမျိုးကြောင့်ကျွန်တော်တို့စစ်ရေးတင်းချက်လက်ငယ်တိစိကျွန်တော်တို့မသိရသေးပါဘူးခင်ဗျာဟုတ
်အောက်တိုဘာလပထမအပတ်ထဲမှာဖရူဆိုဘောလခဲလမ်းမတခြားရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ9ရက်တနင်္လာနေ့တုန်းကတော့ရှန်ကယားနယ်စပ်မိုးပြဲမြို့မှာ ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြတနေ့ကုန်နှီးပါတိုက်ပွဲပြင်းထန်ခဲ့တယ်လို့မြို့ခံတဦးက VOA ကိုပြောပါရယ်။နောက်ရက်တွေမှာတော့တိုက်ပွဲမပြင်းထန်နေပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တိုက်ခတ်နေတဲ့အကြောင်းအခုလိုပြောပြပါရယ်။ဘူရီ
မီတော့တော်ဖြစ်တယ်သစ္စာနဲ့မနဲ့6နိုင်ကတည်းကဖြစ်တာအဲ့ဒါတော်တက်ပွဲပြန်ချင်တယ်9နိုင်9နိုင်ထိဖြစ်တယ်အမဒီမှာတက်ပွဲနေတော့လည်းနေကြီးတယ်လားထူတာပေါ့ညစ်တယ်ဟန်သူနောက်ပြန်နေရတော့ဒီတိုင်းပဲလည်းနေကြီးအဲ့လားထူတာလေအမနေ့နေ့ချင်တော့နေ့ကြီးနဲ့ပါတူတယ်နောက်ည80ရောသူတို့ကနာပေါ်လာလေအလောက်ဝတ်နေဒီအနာပစ်တန်ကြားရတယ်မင်းနှစ်ဖက်တိရတော့မဟုတ်ပေါ့
ဒီနေ့လာနေတော့ကစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာစီကားတက်ရောက်ကနဲ့စီကားနှစ်ရောက်ကကြမှာကြာရောက်ပောက်ခွဲခဲ့တဲ့အတွက်အသက်84နှစ်အရွယ်အဖွားအိုတဦးအသက်30အရွယ်တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါရယ်။မိုးပြင်းမြို့ပေါ်မှာပြန်ပြီးတော့တိမ်းရှောင်နေကြရတဲ့မြို့ကန်တွေဟာစစ်ရေးအစီအစဉ်အခုထပ်တင်းမာလာရင်တော့ချက်ချင်းဆိုသလိုတိမ်းရှောင်နိုင်ဖို့အရေးပေါ်ပစ္စည်းတွေအဆင့်အစ်ပြင်ထားရတယ်လို့လည်းပြောပြပါရယ်ရှင်။
ကင်းဒီဒေတာမိုးပြင်းနဲ့ဖရစ်ဆိုမှာပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေတာကိုအလိမ်မှာပြပြခဲ့တာပါအခုတော့ပကိုးရည်ကြီးမှုစပားဆိုင်ဤကအများစုပျက်စီးခဲ့ရတာပါမြန်မာနိုင်ငံမှာဒီနှစ်ထဲမိုးကြီးရည်ကြီးရေရှမ်းမှုတွေကြောင့်လေယာဉ်မြေတွေထိခိုက်ပျက်စီးနေရပါတယ်ဒီရက်ပိုင်းပကိုးမြို့မှာမိုးဆက်မပြတ်ရွာပြီးစံချိန်တင်ရည်ကြီးမှုကြောင့်လေက9000ထက်မနည်းရေမြုပ်ကစပားကင်းတွေပျက်စီးသွားတယ်လို့ဒေတာကစပားဆိုင်တောင်သူတွေကပြောနေပါတယ်ဒီတဲ့ရင်ရန်ကုန်ကစူးစီးလာတာကိုမဤတန့်စင်ပြပြပေးပါအောင်ခင်ဗျာ
ပုဂုံးမြို့မှာနှစ်ပေါင်း50ကျော်အတွင်းစံချိန်တင်ရေးကြီးခဲ့တာပါအော်တိုဝါလာရှိနေကစပြီးတော့မိုးဆက်တိုက်ရွာတဲ့အတွက်မြေချောင်းတွေရေရှမ်းပြီးတော့ပုဂုံးမြို့ရဲ့တောင်ပချံပုဂုံးမြို့ရဲ့အရှိတ်ဘက်နဲ့အနောက်ဘက်ကစပားဆိုင်တဲ့ကြီးရွာအုပ်စုတွေတော်တော်များများထိခိုက်ပျက်စီးခဲ့ရတယ်ဆိုပြီးပုဂုံးတိုင်းဒေသကြီးစံစပားအသင်းဥက္ကဋ္ဌဦးအောင်မြင့်က VOA ကိုပြောပါတယ်ပြည့်စည်မှုပမာဏကကြီးမားသလိုခံမှန်းချေလေအေက9000ထက်မနည်းရင်းနှီးမြုပ်ခဲ့တာဖြစ်ပြီးတော့စပားခင်းတွေပျက်စီးခဲ့ရတယ်လို့လည်းသူကပြောပါလေ
ခံမှန်းချေကတော့ဒီတားတော့တမီအခုဟိုတိကျကြမတက်သေးဘူးဒီမြုပ်နေရဘလောက်ပဲမြုပ်နေရဘလောက်ဆိုတော့တိကျစီတာတော့ဟိုအောင်ဖြစ်သေးတယ်ပြက်တာတော့ပြက်တယ်ညာကန်တော့ထင်တော့ဒီဝေါ်ဒိုင်ဘူးပေါ့နော်ဒိုင်ဘူးလို့လောက်ပြီးအဲ့ဒီဝန်းကျင်ပေါ့ဒီဝန်းကျင်ဆိုရင်ဦးထင်တာပေါ့နော်ဒီကအဲ5000တော့ရှိမှရှင်လေအချို့တွေကလည်းတင်းချီတယ်ပြောတယ်ဟိုသူကများတာဘယ်လိုများလဲဆိုတော့ရေညစ်သွားတာတွေရှိတယ်နောက်ပြီးတော့ဒီမိနစ်တဲ့ဟာတွေကလည်းကျဲ့ကန်ကြီးရေခန်ကြီးကြီးကြတော့သူကမိုးကရက်ချီကြီးကြွားတော့အနှံတွေကလေးတာတွေတော့နောက်ကျတော့မိုးကတအားသေးတော့လေးပြီးပါလေမိရလဲတော့ပင်နေလဲတာပေါ့ကျဲပြီးတော့အဲ့လိုရေညစ်ပေါ့ဒီညုပ်ပေါ့အချို့တောင်သူတွေဆိုရင်ဟိုငါးရီကဆိုငါးရီကတစ်ပွဲလုံးအဲ့လိုပြက်စီးသွားတာတွေပါရှိတယ်။ဆေကဆိုဆေကတော့ဝယ်လုံးပြက်စီးသွားကြီးကြ။အ
ော်တိုဘာလာရှိရနေကစပြီးမိုးအဆက်မပြတ်ရွာမှုကြောင့်ဘကိုးမြို့အနှိမ်ပိုင်းရက်ွက်တွေမှာရေဝင်ခဲ့တာဖြစ်ပြီးတော့ဘကိုးတိုင်းနေရာတော်တော်များများမှာပါရေလွှမ်းမိုးမှုဖြစ်ခဲ့တာပါ။တိုင်းပြည်ရဲ့ပင်မစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာထိခိုက်လာနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါလေ။ဒီအချိန်ကမိုးစပါးရိပ်မဲ့အချိန်ဖြစ်ပြီးတော့မိုးကြီးရေရှမ်းခဲ့တာကြောင့်မရိပ်နိုင်မဲနဲ့ဘကိုးမြို့ကတောင်သူတွေတော်တော်များများဆုံးရှုံးမှုကြီးခဲ့ပါလေ။ဘုဂိုတိုင်းအရှိနဲ့တောင်ဘက်ချမ်းတို့မှာရေပောင်130နဲ့120ကြားရှိတဲ့မိုးစပါးတက်ငင်စပါးနဲ့တက်လက်စပါးကိုစိုက်ကြတာဖြစ်ပြီးတော့စက်တင်ဘာလကုန်ကနေအောက်တိုဘာလလအတွင်းမှာရေသိမ်းကြရတာဖြစ်ပါလိမ့်။ဒီစပါးတွေအကုန်နှီးပါပျက်စီးတာကြောင့်ဆုံးရှုံးမှုတန်ဖိုးတွက်ဖို့တောင်ခက်တယ်ဆိုပြီးတော့ဦးအောင်မြင့်ကပြောတာ
ပါ။ကောက်ဦးစပါးမှာမိုးဒီရာဒီမိုးဒီလိုလောက်လိုက်တာကတော့တောင်သူအနေနဲ့ကတော့ဒါမျက်နှာမိုးကတော့ကြီးတာရော။ကျတိရအခုပင်နေရအပင်လဲတာကိုပြန်ရိပ်ရယ်ဆိုတော့ဘာသွားရင်မြေဝါးကြီးဆိုရင်85တင်းထွက်မဲ့စပါးဘာလဲဆိုတော့35တင်းလောက်ပဲထွက်တော့မယ်35တင်းထွက်တဲ့ဟာ35တင်းထွက်မဲ့စပါးကအကောင်းကြီးမဖြစ်နိုင်ဘူးလေနောက်ပြီးရေခါတွေကလည်းအခုကအပင်လဲတွေရေရလို့တချို့တို့ဟာတွေကတသိန်းခွဲထိတောင်းနေတယ်ဆိုတော့လယ်သမားအကျန့်စပါးကြီးနဲ့ရေရမဲ့ရေခါနဲ့ဘာနဲ့ဆိုတော့လယ်သမားတချို့လယ်သမားတွေကရေဖို့တော့မစင်းသားတော့ဘူးအဲ့ချိန်တွေဖြစ်တယ်လေအခုကနည်းနည်းခံလာတာအမြင်လည်းကြတယ်နည်းနည်းထွက်ခါစားစပါးလေးတော့ခံလာတယ်ပေါ့နော်အခုမှဲ့တဲ့ဟာတွေကတော့အကုန်ကြီးရဲကုန်တာ
ဒီရေကြီးမှုကဘကိုးအရှိချမ်းဒိုင်ဦးကဝတနက်ပင်ဝေါ်ဘတ်အပြင်လေကူးခရမ်းတို့ကလေကားတွေကိုပါတက်ရောက်မှုရှိခဲ့ပါလေစပါးတွေပျက်စီးမှုတွေကစိုက်ဧကရဲ့90ရာခိုင်နှုန်းကျော်တာကြောင့်ဒီပျက်စီးမှုကနေကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်ဆိုပြီးဆန်ဆက်လုပ်ငန်းရှင်တယောက်ကလည်းပြောပါလေ
အနည်းဆုံးတော့90ရာခိုင်နှုန်းပဲခင်ဗျအနည်းဆုံးတော့90ရာခိုင်နှုန်းဟုတ် ူဒီမိုးစပါးအတွက်ပေါ့ဗောနော်အဲ့လိုဆိုတော့ရိုက်ခတ်တဲ့မှုရှိနိုင်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒါပေမဲ့အခုချိန်တော့မသိကြသေးဘူးဗောနော်အခုချိန်မှာကျတော့ဟိုပြောရင်တော့အဲ့ဘက်ကအာရုံမရကြသေးဘူးဗောနော်အခုချိန်မှာကျတော့ဟိုတခြားကိစ္စတွေအာရုံများနေရတယ်ဘာတွေပဲမူဒီတော့သိရောမသိကြသေးဘူးဒါပေမဲ့သူဟိုဟို export ရောင်းတာတွေရှိမယ်အဲ့ဒီဘော်ရေးဘော်မူတည်ပြီးတော့data လိုဝက်ချက်တွေပေါ်မူတည်ပြီးတော့အဲ့ကျမှလားအဲ့မှာလည်း impact တွေဖြစ်လာတယ်မသိရလေမြန်မာတော့တဝက်လောက်တော့တွားလိုက်ပါဗောနော်အကြီးတော့တပြောတော့တော့လည်းပြောရသေးသေးပေါ့ဗျာပြောသေးသလားဟိုအကြောင်းလဲဆိုတာလည်းအခုကခံကြတယ်မှသိပါတယ် bit change ဖြစ်နေတာပဲ
စပါးကင်းတွေပျက်စီးခဲ့တဲ့တောင်တွေအတွက်ဘကိုးတိုင်းအစိုးရကဘာလို့ပြေးဖို့ရှိလဲဆိုတာကိုမေးမြန်းဖို့ဘကိုးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုအချိန်ချင်းဆက်သွယ်ခဲ့ပြီးမယ်လေပြန်လည်ဖြေကြားခြင်းမရှိပါဘူးအမည်မဖော်လို့တဲ့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကအသင်းဝင်တယောက်ကတော့ဒီရက်ပိုင်းမွန်းများခဲ့တဲ့ကာလအတွင်းမှာရန်ကုန်တိုင်းပဲခူးတိုင်းတို့အပြင်အီယာဝတီနဲ့မွန်ပြည်နယ်တို့မှာပါရင်းဝင်ပျက်စီးသွားတဲ့စပိုက်ဆိုင်ဧကတွေနဲ့ပျက်စီးဆုံးရှုံးမှုအခြေအနေကိုလေယာဉ်စက်ပြွေးဝင်ကြီးဌာနနဲ့အတူစီးရင်ကောက်ယူဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်ဘယ်တော့လောက်ဆပြီးတော့ကောက်ခံမလဲဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူးပဲခူးတိုင်းဒေသကြီးမှာ2022-2023ခုနှစ်မိုးစပါးရာထားစိုက်ဧက2,600,000ကျော်ရှိခဲ့တဲ့စုပြီးစီးနေမှာဖော်ပြထားပါတယ်။ဒီတစ်ခါရေပေးတဲ့နေရာအများစုဖြစ်တဲ့ပဲခူးဘက်မှာစိုက်ဧက4,600,000ကျော်၊ဒိုင်ဦးမှာစိုက်ဧက2,000နီးပါ။တနက်ပင်မှာတော့စိုက်ဧက12,000ကျော်၊ကဝဘက်မှာစိုက်ဧက12,000ကျော်နဲ့လဲကူဘက်မှာစိုက်ဧက10,000ခွဲကျော်ဖြစ်စီးနိုင်ပွဲရှိတဲ့စုပြီးကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဘက်ကထုတ်ပြန်ထားပါတယ်ရှင်။
ပခိုးမျိုးရေကြီးမှုစပားဆိုင်က5,000ထံမှလည်းပျက်စီးခဲ့ရတာကိုမအီသက်စင်ပြောပြခဲ့တာပါအခုတော့ရခိုင်စစ်ဆောင်တွေလည်းစာဝန်ကြီးအခက်ကြုံနေရတာပါအခုချိန်ထိနေရမပြောင်းနိုင်ကြသေးတဲ့ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေဟာသူတို့ခလုံရစခန်းတွေမှာကူညီထောက်ပံ့မှုတွေမရှိသလောက်နှဲပါလာတာကြောင့်စာဝန်ကြီးအခက်ကြုံနေရပါတယ်ကွန်စင်းနှုံးတွေမြင့်တက်လာနေပြီးအလုတ်ကင်ကလည်းရှားပါတာကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အကြောင်းရန်ကုန်ကပြည်ပလာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကစစ်ဘေးရှောင်စခန်းတွေမှာရောက်နေကြတဲ့ဒုက္ခသည်တွေအတွက်စာနယ်ဇင်းကထောက်ပံ့မှုတွေမရှိသလောက်နှဲပါလာတယ်လို့ဒုက္ခသည်တွေကပြောပါတယ်ရတိတောင်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်က2,000နီးပါးအထိရှိနေသေးတာဖြစ်ပြီးဒီဒုက္ခသည်တွေကိုကမ္ဘာစာနယ်ဇင်းကအစီအစဉ် WFP တခုတည်းကသာငွေသားတချို့ထောက်ပံ့ပေးနေတာပါဒါပေမဲ့ဒါဟာလောက်ငှမှုမရှိဘူးလို့စစ်ဘေးဒုက္ခသည်စခန်းကတာဝန်ရှိသူတို့ကပြောပါတယ
်ခက်ခဲနေတယ်ဆိုတာအထက်ကိုအစီဒုက္ခရောက်နေကြပြီပြောလို့ရပါဘောနော်စဉ်းစားကြည့်ပါဆရာရဲ့ပြောမှဆိုလို့ရှိရင်ဒီလောက်မှကုန်စင်းတော့ဒီချီရစ်ဆန်စစ်ကုန်စင်းကအကုန်လုံးကဈေးနှုန်းတွေတက်လာတယ်ဆိုတော့ဘလုံးမကိုထိမ့်မယ်ဆိုလူရဲ့လူတယောက်ကတလောက်ကို3,000နဲ့ဘလုံးမကို3,000နဲ့ဘလုံးမကိုနေလို့မရဘူးတရားကိုရှင်းမဲ့စဉ်းစားကြည့်ပါဆရာရဲ့အခုလူတယောက်ကနေပြီးတော့သမင်လူတယောက်ကြီးတနေ့ဟိုဟာက30ကအနည်းဆုံးက9,000လောက်ရှိတယ်သမင်နဲ့ထပ်သားမယ်ဆိုပြီးအဲ့ဒါတော့ခုခွေးရတော့မဟုတ်သေးပါဘူးအဲ့ဒါဆိုရင်9,000ဆိုလို့ရှိရင်စဉ်းစားကြည့်တော့ဆရာ3,000နဲ့ဆိုဘယ်နဲ့ရသနိုင်မလဲတပတ်ကတော့မရှိတော့ဘူးပေါ့တပတ်ကတပတ်ကျော်ကျော်လောက်တန်တဲ့3ဘက်မှာရောသူတို့တွေဘာစားပြီးတော့နေရပါ့မလဲအဲ့လိုရှိနေဖြစ်ရင
်ရတိတောင်မြို့နယ်ဟာမိုးခါไซโคลนหมုံတိုင်းတန်းကိုအကြီးအကျယ်ခံခဲ့ရတဲ့မြို့နယ်တစ်ခုဖြစ်တယ်လို့အလောက်ကင်ခွင်းလန်းရှားပါတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။အလောက်ကင်ရှားပါပေမဲ့နေရက်ကိုလည်းမပြန်ရဲကြသေးတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားဖို့နေရေးဖြည့်ဆင်းဖို့အတော်အခက်ကြုံနေရတာဖြစ်တယ်လို့လည်းရသေးတောင်စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတူကပြောပါတယ
်။ဟုတ်အလောက်ကင်ခွင်းလန်းကတော့အရင်နေပါတော့မဟုတ်သူကလည်းသိတယ်ပြီးလို့ရှိရင်ဒီတက်တွေကလည်းတက်ဆွေးထားတယ်ဆိုတော့သူတို့လည်းနေရက်ပြန်ပြီးတော့ရေးဝေါ်အရင်ကဘုံမုံကအရှင်ဒီလိုပုံစံတော့မလို့ရမစားရဆာမစားရဝနငါချတဲ့လူတွေဆိုလို့ရှိရင်လည်းအဲမြေချင်းမှာရှောင်းနေသေးမှာဆိုလို့ရှိရင်ကန္နထနေတဲ့ဒါကစားစားနေရေးချလို့ပေါ့ပါညာပေါ့စားစားကဒီအရဒါမစားရမစားရသူတို့ကမစားရလို့တော့မပြောဘူးဒါပေမဲ့မစားရကြတာသူတို့တွေအဲအဲ့လိုပုံစံမျိုးတွေရှိတယ်လေရဆိုလို့ရှိရင်လည်းအဲ့ဒီနားမှာစားစားတက်ဆွေးထားတဲ့ရော်တွေဆိုလို့ရှိရင်တောင်းဝန်းကျင်ရော်တွေဆိုလို့ရှိရင်လည်းမနေဘူးတော့ပြီးတော့မလို့ရအဲ့လိုအခက်ကလေးတွေရှိတယ်
ပုဏ္ဏကျုံမျိုးနဲ့အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုရင်လေစားနဲ့ရိတ်ခါတွေပြက်လက်နေတဲ့အပြင်ကျန်းမာရေးဆိုင်ရာအခက်အခဲတွေနဲ့ပါရင်ဆိုင်နေကြရတယ်လို့ပုဏ္ဏကျုံစစ်ဘေးဒုက္ခသည်တူကပြောပါတယ
်ဟုတ်ကဲ့ပါကျွန်တော်စခန်းမှာစားရစားဝတ်နေရင်ဘာပြက်တောက်နေတာ၅လလောက်ရှိပြီ WFP တခုနဲ့ပဲကျွန်တော်တို့မလုံမလောက်စားသွင်းနေရတယ်ကျွန်တော်တို့မှာစားရစားဝတ်နေရင်ပါတကယ်ကိုပြောမယ်ဆိုလို့ရှိရင်တော့စားရစားဖို့အတွက်ရုံးကန်လှုပ်ချနေရတာကျွန်တော်တို့မှာတော့ဒီအခုဆိုလို့ရှိရင်အလုံးလုံးလုံးလေးငါလူတွေဟာတချို့ချို့ကြတော့ဒီထက်မှငါလိုက်ငါလုတ်တယ်ငါလုတ်တော့လေအဲ့ဒီငါလေးပုံမှန်မရဘူးအခုဆိုလို့ရှိရင်ပေါ်လို့မရတော့ဘူးငါလုံးလို့လေကျွန်တော်တို့အကျက်တည်းရှိတယ်တချို့ချို့လူတွေမှာကြတော့စာဝဲနေရေးလေးကျက်တည်းတာတမျိုးမကျန်းရင်မမရေးဖျားရေးနာဖျားရေးနာရေးအဲ့ဒီမကျန်းမှဖေးလာရင်ဆေးကိုပိုက်ဆံမရှိတော့ဘူး ်ဆေးကမပေါ်နေဘူ
းကမ္ဘာစားနပ်ရေးကအဖွဲ့ WFP ကတော့ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာတလားစာအတွက်ဒုက္ခသည်တူဦးကိုကြက်ငွေ3000ကျော်လောက်လာစဉ်ပုံမှန်ထောက်ပံ့နေရပါဒါပေမဲ့လည်းလက်ရှိတက်လာနေတဲ့ကုန်စည်နှုန်းတွေကြောင့်အဲ့ဒီထောက်ပံ့ငွေတစ်ခုတည်းနဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားဖို့နေရေးအတွက်ဖြည့်ရှင်းလို့မရသလိုတခြားလူမှုရေးစီးပွားရေးပညာရေးစတဲ့အခက်အခဲတွေကိုရင်ဆိုင်နေကြတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ
်အခုကဘာဝေးမှမရောက်သေးဘူးခင်ဗျာကျွန်တော်တို့မုံတိုင်းအဆောက်မှာတော့ပြည့်စည်နေပါတယ်နင်းနေမလျှောက်သေးပါတယ်ဆန်တယ်နောက်ပြီးတော့ဆက်ပြာဟာမှုထောက်အဲ့ဒီနင်းနေတော့ရောက်ခဲ့တယ်ပေါ့မုံတိုင်းအဆောက်မှာကိုမရောက်တာကျွန်တော်အဖွဲ့စည်းတော့မရောက်တာနှလားကြနှလားတောက်ကျော်တော့ပြီ WFP ပြီးတော့ကျွန်တော်တို့ကဒီတယောက်ကိုသုံးသုံးကြပေးတယ်သုံးသုံးရပေးတော့လေကျွန်တော်တို့မှာကိုစင်းတို့ကတားလာတယ်ဆိုတော့ကျွန်တော်တို့လုံလုံလောက်လောက်အဲ့မရှိတော့ဘူးခင်ဗ
ျရခိုင်မမုခအလုံးမုံတိုင်းတင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အဖွဲ့စည်းတွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသတွင်းကူညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့တွားရောက်ကူညီဖို့ခက်ခဲနေကြတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်တွင်းမှာကုန်ပစ္စည်းတည်ယူခွင့်နဲ့ခီးသွွာလာခွင့်တွေအကန့်အသတ်ခံနေရတာကြောင့်နိုင်ငံတကာအဖွဲ့တွေအနေနဲ့လဲစားနပ်ရိက္ခာတွေအစားကြက်ငွေတွေကိုလိုက်ထောက်ပံ့နေရတာလည်းဖြစ်ပါတယ်။လက်ရှိချိန်ထိရခိုင်မြောက်ပိုင်းမှာနေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်က6000နီးပါးရှိနေသေးတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်ကူညီရေးအဖွဲ့စည်းတွေကစည်းပြုစုထားပါတယ်ခင်ဗျာ
။ရခိုင်စစ်ဘေးဒုက္ခသည်တွေအခက်ဆက်ကြုံနေရတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ရှမ်းမြောက်ဘက်မှာမှတ်ပုံတင်စမတ်ကတ်လဲပေးနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာမြန်မာနိုင်ငံသားမှတ်ပုံတင်စမတ်ကတ်တွေကိုစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးဌာနကစလဲပေးနေပြီလို့ဒေသခံတွေကပြောပါတယ်။ဒီလိုလဲပေးတာမှာနိုင်ငံသားတွေအပြင်အရင်ကမှတ်ပုံနေရာထားပြီးသားတရုတ်လူမျိုးများပြားလဲလာရှောက်နေတယ်လို့ဒေသခံတချို့ကပြောတာကိုကုစုံဝင်လိုက်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းမူဆယ်ကုတ်ခိုင်နန်းဖက်ခါမုံကိုတာမုံငယ်လောက်ကိုင်းစတဲ့မြို့နယ်တွေမှာနိုင်ငံသားစစ်စီရေးစမတ်ကတ်တွေကိုစစ်ကောင်စီလူမှုကြီးကြပ်ရေးဌာနကစတင်ပြုလုပ်ပေးနေပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုလုပ်ပေးရမှာဒေသခံတိုင်းရင်းသားတွေအပြင်မုံဝန်းလို့ခေါ်ကြတဲ့တရုတ်နိုင်ငံသားတွေလည်းအများအပြားပါဝင်နေတာဖြစ်ပြီးဒေသခံတွေကအိမ်တောင်စုစီးရင်အချက်အလက်နဲ့အထက်ထပ်စစ်စစ်ခံရပေမဲ့တရုတ်နိုင်ငံသားတွေကတော့အလွယ်တကူရှောက်လို့ရနေတယ်လို့နတ်ဖက်ခါမြို့နယ်ကဒေသခံတဦးကအခုလိုပြောပါတယ်။
ဒီလိုလည်းမပုံနေလို့မတုံးတော့ဘူးပေါ့။အဲ့တော့စမတ်ကတ်ပဲတုံးမယ်ဆိုတဲ့ပုံစံမျိုးပေါ့။ဒါပေမဲ့ကိုကတော့ရှမ်းမြောက်ကတော့ပြည့်တဲ့တိုင်းပဲဒီလူတော်တွေမှာတော့ဝင်ထိုင်နေကြတာပေါ့။ရှမ်းမြောက်မှာတူပြီးညာတယ်။ဘယ်လိုပြည့်စုံစစ်ပြီးဆိုတဲ့လူကိုလုံးရောပန်းစီရာမုံရီပါညာကွာတော့ကတော့တုံးမြန်တယ်လေ။ကုမ္ပဏီကြီးကလည်းပြုံးပြီးတော့ဒီကတော့ကတော့ပြည်တော်ပြူလာပြပတ်ပြူလာဟိုဘမပြီးဘွားလားဘမပြီးမကွာဆိုတော့ငါတို့လည်းပြုံးနေကြတော့လို့ပြီးတော့
တချင်ကတာမွန်ရဲ့မြို့နယ်ကတရုတ်နိုင်ငံသားပြည်သူစစ်ကောင်းဆောင်ဝမ်ကွဲတာခေါ်ဦးမြင့်လွင်ဟာဦးသိန်းစိန်စိုးရလက်ထက်မှာလွတ်တော်ကိုယ်စားလှယ်အဖြစ်ပါလာခဲ့ပါတယ်မြန်မာမပုံနေကင်ဆောင်ထားတဲ့တရုတ်နိုင်ငံသားအများအပြားရဲ့မဲတွေနဲ့ဒေသခံကိုယ်စားလှယ်လောင်းတွေကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်အခုလည်းတရုတ်နိုင်ငံသားအများအပြားစမတ်ကရရှိဖို့သူကငွေကြေးပံ့ပိုးပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးတရုတ်နိုင်ငံသားတွေကိုမြန်မာနိုင်ငံသားအဖြစ်အခုလိုစစ်ကောင်စီကမပုံတင်ပြုတ်လုပေးနေတာဟာတရုတ်အစိုးရကမြန်မာနယ်စပ်မှာရှိတဲ့အွန်လိုင်းရာဇဝတ်မှုတွေကိုရှင်းလင်းတဲ့အခြေအနေလဲတိုက်ဆိုင်နေတာပါကုတ်ခမ်းမြို့နယ်လူဝင်မှုကြီးကြပ်ရေးဌာနနဲ့နှိဆက်သူတူကတော့အခုအချိန်မှာစမတ်ကတ်ကိုကနအူးအနေနဲ့နိုင်ငံဝန်ထမ်းတွေပရဟိတလုပ်ငန်းလုပ်နေသူတွေယဉ်ကျေးမှုအဖွဲ့တွေကိုဦးစားပေးလုပ်ပေးနေတာလို့ VOA ကိုပြောပါတယ်အဖွဲ့အစည်းတွေရဲ့လုံဆောင်မှုနဲ့တချို့ကအဖွဲ့လိုက်အများအပြားမှတ်ပုံတင်ဖို့ရောက်ရှိလာကြတယ်လို့လည်းသူကပြောပါတယ်
။ဟုတ်တယ်စမတ်ကတ်တွေလုပ်ကြည့်တာကိုဒီစမတ်ကတ်ဟောစမတ်ကတ်ဟုတ်လား။နော်ကျွန်တော်ဆိုလည်းအားတို့ဒီလူဖယ်ရီအဲနာပြီးစမတ်ကတ်လာလောက်တာပါပေါ့လို့အဲ့မှာကျွန်တော်တို့ကဒီမှာကတိုင်းနာရရအဖို့ရှိလို့ဆိုတော့တေယောဘောကချီရောပလောင်ရောအကုန်လုံးထွက်ကြတာပေါ့ဗျာအဲ့ဒါတော့အဲ့မှာကျွန်တော်ကလူစုရတော့သူတွေတယောက်နှစ်ယောက်ရှိလိုက်တာနဲ့ဟိုတယောက်ရရှိပြီးတော့ကြောက်ချလာတာပေါ့။အဲဒီကျွန်တော်တို့တော့ကျွန်တော်ကလည်းအဲ့စမတ်ကတ်တော့ကြောင်းပြီးပြီးရတော့မရသေးဘူးပေါ့
။နိုင်ငံသားတွေရဲ့မှတ်ပုံတင်ကိုစမတ်ကတ်ပြောင်းပေးဖို့အတွက်လူမှုကြီးကြပ်ရေးဌာနကတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးအကူအညီတောင်းခံခဲ့တယ်လို့2023ခုနှစ်စက်တင်ဘာလကုန်ပိုင်းကမြမအလင်းသတင်းစာမှာစစ်ကောင်စီကဖော်ပြခဲ့ပါတယ်။နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေကိုစောင့်ကြည့်မှတ်တမ်းတင်နိုင်မဲ့စစ်ကောင်စီရဲ့စမတ်ကတ်အစီအစဉ်ကိုဝေဖန်မှုတွေရှိခဲ့ပါတယ်။ဒါဟာစစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်ကြိုးပမ်းမှုတစ်ခုအဖြစ်လဲတချို့ကရှုမြင်ကြပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမှာမှတ်ပုံတဲ့စမတ်ကတ်စလဲပေးနေတာကိုကုစုံဝလိုင်းပြပြပေးခဲ့တာပါအခုလိုချက်သားရင်းရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့မချခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အပါအဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစင်စတဲ့ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပို့ချိတ်ဆက်ကြရပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line to media 3252တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube မှာလည်းဆက်ပြီးတော့တစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်တသရီးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မကြီးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ຫນွေဦးတော်လိုင်းရဲ့အလားလားခေါင်းစဉ်နဲ့ဖက်ဒရယ်အရေးကိုသုံးသက်ထားပါတယ်။ဆီယနာရှင်စနစ်ညီကုန်းချုပ်သွားရုံနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံပေါ်ထွက်လာနိုင်မလားဆိုတာနဲ့ပတ်သက်လို့ဖြစ်နိုင်ခြေအမျိုးမျိုးကိုလေ့လာသုံးသက်နေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့သူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လူဦးတော်နိုင်ရေးဟာအရှင်ရနေပြီဖြစ်လို့စစ်အာဏာရှင်စနစ်မကြားမီဏီကုန်းချုပ်တော့မယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့မျက်မှောက်ခေတ်တမိုင်းကိုကြည့်ရင်စစ်အာဏာရှင်မင်းဆိုမင်းညစ်ကြာဆုံးသွားရုံနဲ့ပြည်သူဒီမိုကရေစီနိုင်ငံပေါ်ထွန်းလာတာမဟုတ်ကြောင်းသိနိုင်ပါတယ်။လီဗီးယားနိုင်ငံမှာအာနာရှင်ဂဒါဖီကြာဆုံးသွားပြီးတဲ့နောက်အခြေအနေပိုဆိုးလာပုံကိုစက်တင်ဘာ၄ရက်နေ့ထုတ် DVB အင်္ဂလိပ်ဘာသာဆောင်းပါးမှာပေါ်ပြပါတယ်။မင်းဆိုမင်းညစ်ကိုဖယ်ရှားရုံနဲ့တရားမျှတတဲ့ဒီမိုကရေစီလူပေါင်းပေါ်ပေါက်လာမှာမဟုတ်ပါဘူး။ခိုင်မာတဲ့အခြေခံအုတ်မြစ်တွေတည်ဆောက်ဖို့လိုပါတယ်တဲ့။တရားမျှတပြီးတင့်တော်တဲ့အခြေခံအုတ်မြစ်ကိုမတီးဆောက်နိုင်တဲ့အတွက်ရုရှားနိုင်ငံမှာအာဏာရှင်ကြာဆုံးပြီးအနှစ်တရာကြာတဲ့အခါမှာထောက်လန်းရေးဟောင်းပူတင်ဟာအာဏာရှင်ဖြစ်နေတာတွေ့ရပြန်ပါတယ်။ပြည်သူလူထုအများစုကလက်မခံတဲ့လူနည်းစုအစိုးရဟာလက်ဆိုးရှည်မှမဟုတ်ပါဘူး။ပြည်သူတွေအနစ်နာခံပြီးဖြုတ်ချလိုက်တဲ့အာဏာရှင်စနစ်ကိုအစားထိုးမဲ့ဒီမိုကရေစီအခြေခံအုတ်မြစ်တွေတီးဆောက်ဖို့လိုပါတယ်။အခြေခံမကောင်းရင်ဒီမိုကရေစီမရနိုင်ပါဘူ
းလွတ်လပ်ရေးရတော့ငါရှိခဲ့တဲ့ဒီမိုကရေစီအခြေခံအုတ်မြစ်မခိုင်မာတာဟာဆရာနာရှင်တွေအာဏာရလာဖို့လမ်းခင်းပေးလိုက်တယ်လို့ဖြစ်သွားခဲ့ပါတယ်ဘူနေဝင်းဘူတန်းရွှေနဲ့မင်းအွန်လိုင်းစတဲ့အာဏာရှင်တွေကြီးစိုးတဲ့နိုင်ငံဖြစ်လာပါတယ်ဒါကြောင့်အခုကလေးကဒီမိုကရေစီအခြေခံအုတ်မြစ်တွေတည်ဆောက်ဖို့လိုတယ်လို့ DVB ဆောင်းပါးကဆိုပါတယ် VOA သတင်းနောက်လူခန့်ကတော့စစ်ကောင်စီကိုစန့်ကျင်တဲ့လက်နက်ကင်တပ်ဖွဲ့တွေမှာတူညီတဲ့နိုင်ငံရေးလမ်းစဉ်မရှိတာကိုအားနည်းချက်အဖြစ်ထောက်ပြထားပါတယ်။ NUG နဲ့မဟာမိတ်လုပ်ထားတဲ့တိုင်းရင်းသားလက်နက်ကင်တွေမှာအယူအဆအမျိုးမျိုးရှိပါတယ်တဲ့။ကိုနေမြေလွတ်မြောက်ရင်ကိုကြိုက်တဲ့အစိုးရစနစ်ကိုကျင့်သုံးမဲ့ပုံစံမျိုးဖြစ်နေပါတယ်။ NLD အစိုးရတည်ဆောက်ဖို့စိတ်မကူကြပါဘူး။တော်လိုင်းရေးအကြောင်းပြောနေပေမဲ့စစ်ရေးနိုင်ငံရေးလက်တွဲမှုကမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းသားလက်နက်ကိုင်တွေမပါတဲ့တော်လန်ရေးဟာအလားအလာမရှိဘူးလို့ဆိုပါတယ
်စစ်ကောင်စီဟာတပ်ပြည့်ရဲ့စစ်ကုနေရာဂိုင်နှုံးကိုသာထိန်းချုပ်နိုင်ပြီး PDF နဲ့တိုင်းရင်းသားတပ်က52ရာဂိုင်နှုံးချုပ်ကင်နိုင်ပါတယ်ထိန်းချုပ်ဖို့ပြန်ဆိုင်တဲ့နေရာက20ရာဂိုင်နှုံးကျော်ရှိပါတယ်ဒါပေမဲ့ NUG PDF ဟာမဟာမိတ်တိုင်းရင်းသားလက်နက်ကိုင်တွေအပေါ်မှာမိခိုနေရပါတယ်ဖီချာအုတ်ချုပ်ရေးတိဆောက်ဖို့နေရာမရှိဘူးလို့ဆိုပါတယ် NUG ဟာတော်လိုင်းရေးမဟာမိတ်တွေရဲ့ဆက်သွယ်ညှိနှိုင်းရေးအဖွဲ့သာဖြစ်တယ်လို့တိုင်းရင်းသားတပ်တွေကမြင်ကြပါတယ်တဲ့နောက်တက်မဲ့အစိုးရအနေနဲ့မမြင်ကြဘူးလို့လူခန့်ကဆိုပါတယ်ဒါပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာအစိုးရအဖြစ်အတိအမှတ်ပြုမခံရလို့နိုင်ငံခြားအကူအညီရဖို့ပြဿနာရှိပါတယ်တဲ့
တိုင်းရင်းသားထိန်းချုပ်တဲ့နယ်မြေတတ်မှတ်ရမှာလဲပြဿနာရှိတာမို့တန်အန်းတပ်ဖွဲ့ဟာထိန်းချုပ်နယ်မြေတိုးချဲ့နေတာပါဝါနဲ့ကချင်ဟာတန်အန်းကိုစီရေးအကူအညီပေးပေမဲ့ဝါဟာကိုပိုင်အုပ်ချုပ်နေရတာကိုကျဉ်တဲ့နေပုံရပါတယ်ချက် ချင်းနဲ့ရခိုင်ဟာလည်းကိုယ်ပိုင်အုပ်ချုပ်권ရဖို့တိုက်ပွဲဝင်နေတာဖြစ်ပါတယ်။စစ်ကောင်စီကိုဆန့်ကျင်နေတဲ့တိုင်းသားတပ်ကြီးတွေဟာ NUG ကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုလို့ဘုံမရဘူးလို့လူခန့်ကဆိုပါတယ်။တိုင်းသားတပ်တွေထဲမှာရခိုင်တပ်တော်ဟာအခိုင်အမာဆုံးနဲ့စုဖွဲ့မှုအကောင်ဆုံးဖြစ်တယ်လို့ဆိုပါတယ်။ကရင်လူမျိုးရေးတပ်မှာတော့ခေါင်းဆောင်မှုပြဿနာရှိနေပါတယ်။ဒါကြောင့် NLD NUG အဖွဲ့ဟာမဟာမိတ်တိုင်းသားလက်နက်ကိုင်တွေ PDF တွေနဲ့ CDM လို့သူတွေကိုအတူတကွလုတ်ကန်နိုင်အောင်ဆောင်ကျဉ်နိုင်မလားဆိုတဲ့အပေါ်မှာတော်လှန်ရေးဟာမူတည်နေတယ်လို့ဆိုပါတယ်။ဒေါ်စုကိုထောက်ခံတဲ့ဒီမိုကရေစီဘက်တော်သားတွေကိုလည်းရှော့တွက်လို့မရဘူးလို့ဆိုပါတယ
်။စင်ကာပူတက္ကသိုလ်ကသူ့တေသည့် Anders Castein မူလာကတော့အာနာသိန်းစစ်တပ်ပျက်စီးသွားရင်2003ခုနှစ်မှာအီရတ်စစ်တပ်ဖျက်သိမ်းလို့အစွန်းရောက်မူဆလင်လက်နက်ကင်တွေပေါ်ထွက်လာတာမျိုးဖြစ်နိုင်ပါတယ်တဲ့။ဒါလို့မဖြစ်အောင်စစ်ကောင်းဆောင်ဖြစ်ပေါ်ထွက်လာရေးကိုအာရုံစိုက်ရမယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိအာနာသိန်းတပ်ကိုနိုင်ငံခြားစစ်တပ်လို့ပြည်သူလူထုကယူဆတဲ့အတွက်တပ်မတော်စစ်ပေါ်ထွက်လာအောင်အပြည်ပြည်ဆိုင်ရာကစဉ်းစားသင့်တယ်လို့ဆိုပါတယ်။ဒါကတော့အပြောလွယ်သလောက်လောက်ရခဲ့တဲ့ကိစ္စဖြစ်နေပါတယ်။ပထမဦးစွာ NUG တိုင်းသားလက်နက်ကိုင်နဲ့အရက်ပဲအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီး NUG ကိုအစိုးရရန်တရားတိဆောက်နိုင်အောင်ကူညီရမယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့အာဆီယံအနောက်တိုင်းအင်အားစုနဲ့တရုတ်ပါဝင်တဲ့မဟာမိတ်အဖွဲ့က Federal Bedingin ကိုအသိအမှတ်ပြုဖို့ဖြစ်ပါတယ်။တတိယအချက်ကအနောက်တိုင်းနဲ့အင်အားစုတွေစုပေါင်းပြီးလူမှုရေးအကူအညီပေးဖို့ဖြစ်ပါတယ်။ဒီလိုလုံနိုင်ရင်မင်းစိုးမင်းညစ်စစ်ကောင်းဆောင်ကိုဖယ်ရှားပြီးစစ်တပ်ကိုပြုတ်ပြင်ကဖက်ဒရယ်နိုင်ငံတည်ထောင်နိုင်လိမ့်မယ်လို့ Anders Castein မူလာကဆိုပါတယ်ခင်ဗျာ
။နေဦးတော်လိုင်းနဲ့ဒီမိုကရေစီဖက်ဒရယ်ရေးအလားလာကိုဥအောင်ခရဲမြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ကြတာပါ။အခုတော့အပတ်စဉ်ကြံပိုင်ကဏ္ဍပါ။ဒီတစ်ပတ်မှာတော့အချိန်ပိုင်းအစာရှောင်တာရဲ့ယောဂကာကွယ်ပေးပုံကိုပြောထားပါတယ်။ဒီအချိန်ပိုင်းမစားဘဲနေတာကြောင့်နှလုံးနဲ့သွေးကြောယောဂ၊အုန်းနှောင်းနဲ့အာရုံကြောယောဂနဲ့တခြားယောဂတွေကိုပါကာကွယ်ပေးပုံကိုသိထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့တခြားယောဂတွေကိုပါဘယ်ပုံကာကွယ်ပေးတာကိုသုတေသနတွေတွေ့ရှိထားပါလဲ။ဒီကြောင့်နယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပီပီဆိုင်ရာအဟာရအစာအာဟာရဆိုင်ရာပါမခဒေါက်တာခင်မချိုကိုကျွန်တော်ကပဲမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
။ Okay, ပမောခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့အချိန်ပိုင်းအစားရှောင်တာအတွက်လုံးပြင်းတဲ့ပုံစံတွေနဲ့ကျန်းမာရေးအကျိုးရှိတာတွေကိုပြောခဲ့တာမှာအဝလွန်တာနဲ့စီဂျီအိုနောက်ရင်သားကင်ဆာတွေကိုဘလို့ကာကွယ်သက်သာစေတာတွေကိုအသေးစိတ်ပြောခဲ့ပြီးမှာအခုတော့ဆက်မရေးနှလုံးသွေးကြောနောက်အုံနောက်နဲ့အာရုံကြောအပါအဝင်တခြားယောဂါတွေကိုရောဘလို့ကာကွယ်လျှော့ချနိုင်မှုကိုအဓိကပြောမှာမို့နှလုံးနဲ့သွေးကြောယောဂါတွေအတွက်အစပြောပြပေးပါလားဆင်မကြီ
းဒါဟိုမြန်မာပြည်မှာလည်းအရန်အဖြစ်များတဲ့ cardiovascular ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အဲ့ကောင်ကြီးဆိုရင်ဟိုဈေးအဖြစ်ဆိုလဲဈေးတွေဝတ်တောက်မယ်ဆိုလဲအရန်ဈေးကြီးတယ်လေနှလုံးနဲ့ပတ်သက်ပြီးတော့ဆေးကန်းသွားပြရင်လည်းဆရာဝန်ဘိုးကလည်းအထုကုနဲ့ပြမှာဆရာဝန်ပြရတာလည်းဈေးကြီးတယ်ဆေးဘိုးတွေကလည်းဈေးကြီးတယ်ပြီးရင်အဲ့နှလုံးနဲ့ပတ်သက်လို့ရှိရင်ကျန်တဲ့လူရဲ့ခန္ဓာကိုယ်ရဲ့အစိတ်ပိုင်းကလည်းအများအားမောပန်းနွမ်းတယ်ဟိုဟာဆိုလည်းမလုပ်ရဒီဟာဆိုလည်းမလုပ်ရဆိုအဲ့လိုမျိုးဆိုတော့အဟံအတားတွေအများများနေတဲ့မျိုးမှာဒီ intermittent fasting အချိန်ပိုင်းစားခြင်းကြောင့်အကျိုးတရားမှုတွေကအများကောင်းတယ်ပေါ့နော်အဲ့တော့ဒီလိုအချိန်ပိုင်းမစားဘဲနေလိုက်ခြင်းကြောင့်နံပါတ်1သွေးပေါင်ချိန်ကိုထိန်းညှိပေးသွားတယ်သွေးပေါင်ချိန်ထိမ့်ပေးတဲ့ဆိုရီးယားနှလုံးခုန်မှာမှန်သွားပြီအဲ့ဒါဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့အဆီတက်တွေကခုနကောင်းတဲ့အဆီဖြစ်တဲ့ဒီ high density lipoprotein HDL ရှိမယ် low density lipo မကောင်းတဲ့ cholesterol LDL တွေရှိမယ်ဆိုအဲ့တော့ HDL တွေကောင်းတာတွေရောမကောင်းတဲ့ LDL တွေရောဒီ cholesterol တွေအကုန်လုံးကိုလည်းသူကထိမ့်ညှိပြီးပေးသွားတယ်ဒီအချက်တွေကနှလုံးသွေးကြောတွေက brittle ကျွတ်ဆက်လာတာမျိုးလို့သွေးကြောတွေကျဉ်လာတာပိတ်ဆို့လာတာဒါတွေကိုလည်းကာကွယ်ပေးတယ
်ဟုတ်ကဲ့ဆရာမကြီးဒီနှလုံးနဲ့သွေးကြောယောဂါကာကွယ်ပေးနိုင်တာအတွက်ထူးထူးခြားခြားသုတေသနတွေ့ထားတာကရှိသေးလားဆရာမကြီ
းဟုတ်သုတေသနတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီနေ့စဉ်စားသုံးမှုရဲ့ပေါ့နော်အနည်းဆုံး7နှစ်ရာခိုင်နှုန်းလောက်လျှော့စားရင်ဒါစစောကကျွန်မပြောခဲ့တဲ့သုတေသနတွေဆိုရင်ဟိုကနာ breast cancer ယောဂါတွေဆိုရင်25ရာခိုင်နှုန်းလျှော့ပေးတယ်50ရာခိုင်နှုန်းကယ်လိုရီတိလျှော့စားတယ်အခုက ပုံမှန်လူသားတယောက်အနေနဲ့နေ့စဉ်စားနေတဲ့ကယ်လိုရီရဲ့စနစ်ရာခိုင်နှုန်းဥမာကျမတို့2000စားတယ်ဆိုရင်2000ရဲ့စနစ်ရာခိုင်နှုန်းတော့ပဲရှော့စားအဲ့ဒါဆိုလို့ရှိရင်နှစ်နှစ်အတွင်းမှာနှလုံးသွေးကြောယောဂအန္တရာယ်နေပြီးတော့ရောကျစေနိုင်တယ်လို့ဒါသူတေသနာမှာတွေ့ထားတယ်
ဟုတ်ကဲ့ဆရာမနောက်အုံနှောင်းတဲ့အာယုံကြောယောဂတွေအတွက်ရောဘယ်လိုကာကွယ်ရှော့ချပေးနိုင်တာတွေ့ထားလဲဆရာမရေ
ဒီအုံနှောင်းအာယုံကြောနဲ့ပတ်သက်ပြီးတော့ဗောနော်အဲ့ဒါအတွက်ဘယ်လောက်အကျိုးရှိလဲဆိုတော့အထူးသဖြင့်ငငယ်တုန်းမှာတော့ကျမတို့ကကလေးတွေကို dietary diversity လူ့ဘဝကိုစရောက်လာတဲ့ amino acid ဆိုပြီးတော့ထွက်လာတဲ့နှစ်နှစ်ကနေစပြီးတော့ကလေးတွေက dietary diversity စုံအောင်စားပါစုံအောင်စားပါခန္ဓာကိုယ်ဖွံ့ဖြိုးမှုတွေတိုးတက်မှုတွေအတွက်အဲ့တော့လူလက်ပိုင်းကိုရောက်လာတဲ့အချိန်မှာကြတော့အဲ့စုံအောင်စားတဲ့အထက်မှာportion ပေါ့နော်ပမာဏကိုဂယုစိုက်ပြီးတော့ရှော့ရှော့ရှော့စားတဲ့။ဒါကြောင့်မို့အဲ့ဒီမှာလိုအပ်ထားတဲ့ပိုးပြီးစားသုံးမယ်ဆိုလို့ရှိရင်ဒါကြောင့်ဆဆောကပြောတဲ့အတက်စားသုံးပစ္စည်းတွေစားသုံးနေဆိုရင်အငန်းတွေများတဲ့အတွက်ကြောင့်မို့လို့နောက်ပိုင်းကျတော့ hypertension နဲ့ high blood pressure သွေးတို့သွေးတက်တွေဖြစ်ပြီးတော့ stroke လင်ငန်းတွေဖြတ်တဲ့ယောဂါတွေကိုအသက်လူလက်ပိုင်းရွယ်ကူအသက်18 20 25လောက်တွေခံစားနေရအောင်တွေ့ရတယ်။နောက်ပြီးလို့ရှိရင်ဒီ Alzheimer အသိပေးတဲ့ယောဂါမျိုးတွေပြီးရင် Parkinson ကျောယောဂါမျိုးတွေဒါမျိုးတွေလည်းဖြစ်ပွားလာတယ်။အဲ့ဒါတွေကခုနပြောတဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်။ဆိုအဲ့ဒီဟာတွေမှာလည်းအခုလိုမျိုး intermittent fasting အချိန်ကြာပြီးတော့စားမယ်။ပြီးလို့ရှိရင် calorie ကိုတကယ်အကိုကယ်လိုရီနည်းပြီးတော့အဟာရများတဲ့calorie restriction အဲ့လိုကန့်သတ်ပြီးတော့စားတာလေးတွေစနစ်ကြီးကလုပ်တယ်ဆိုလို့ရှိရင်အဲ့ဒီ Alzheimer ယောဂါနဲ့ရောပါကင်ဆန်ယောဂါဖြစ်ပွားမှုတွေကိုကျဆင်းစေနိုင်တယ်လို့ဒါဒီတလိဆန်နေနဲ့လုပ်တဲ့ mice တွေပေါ့ကြွက်တွေနဲ့လုပ်တဲ့သူပြေသနာမှာသူကအဖြေကြီးပြောထားတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်ရောတခြားယောဂါတွေကိုဘယ်လိုကာကွယ်ရှော့ချနိုင်တာတွေကိုတွေ့ထားသေးလဲဆရာမအ
ဲ့နောက်တစ်ခုကကျတော့ဒီ inflammation ပေါ့ရောင်ရမ်းတာတွေအားလုံးဖြစ်မှုကိုလည်းဒီ intermittent fasting ကအများကြီးကာကွယ်ပေးတယ်အချိန်ပိုင်းအစာမစားခြင်းကြောင့်ပေါ့နော်ဒီဟာတွေရှော့ချပေးတယ်ဒီကိုလေးရင်ရှော့ချတာနဲ့တစ်ဆက်တည်းမှာပဲကျမတို့ညီမကြီးမှာအဖြစ်များတဲ့ရိုးအစစ်ယောဂါရှိတဲ့လူတွေလေဗနာတို့အဲဂေါ့တို့အဲ့လိုအစစ်ယောဂါနဲ့ပတ်သက်ပြီးယောဂါရှိတဲ့လူတွေမှာလည်းတို့ကအများနဲ့ရောင်ရမ်းကြတယ်တကူအစားမသွားတဲ့ဆိုရင်ရောင်ရမ်းလာဥမာမြှက်စားတယ်မှုစားတယ်ဆိုရင်ချက်ချင်းတို့ရောင်တက်လာတယ်fructose များတဲ့အသီးတွေစပီးသီးတို့လိုမပြောကြီးတို့လိုတည့်ရသီးတို့လိုစားရင်တို့ချက်ချင်းလက်စစ်တွေခြေစစ်တွေရောင်တက်လာတယ်ဆိုဒါမျိုးတွေအားလည်းအခုလို intermittent fasting ကနေပြီးတော့အများကြီးအကူအညီပေးတယ်လုံးဝ inflammation အရာကိုရောကြစေတယ်တက်ပါစေတယ်ကိုနောက်ပြီးလို့ရှိရင်ဒီချောင်းဆိုးရင်ကျက်တဲ့အတွက်တို့ရဲ့ဒီအဆုတ်လေးပြုံးလေးရောင်တာလို့အဲ့အားဒီအတွက်ကိုလည်းတို့ကအများကြီးရောကြသွားစေ
ဟုတ်ကဲ့ဆရာမဒီညမှာရင်ကျက်အတွက်ရောသက်သာစေဖို့တွေ့ထားသေးလားဆရာ
မအရင်ကျပန်းတာယောဂါကြီးအဲ့တော့အချိန်ပိုင်းချပြီးတော့အစာမစားဘဲနေလိုက်ခြင်းကြောင့်ကိုယ်အလေးချိန်ကျော့ချသွားတယ်ဒါကပုံမှန်မျက်စိနဲ့မြင်နိုင်တယ်အဲ့တော့အဲ့ဒီမှာကိုယ်အလေးချိန်ကျော့ချသွားတဲ့အတွက်ဒီအဝလွန်နေတဲ့လူတွေဆိုလို့ရှိရင်ပုံမှန်ဆိုသူကရင်ကျပန်းတာတို့အဲ့လိုမျိုးယောဂါအရန်ပြင်းတယ်လေအသက်ရှူပြင်းတာလို့ဆိုအဲ့ဒါမျိုးမှကြတော့သူကအခုလို intermittent fasting လုပ်လိုက်ခြင်းကြောင့်သူအဲ့ဒါတွေကိုသူကအများကြီးကျော့ချပြီးသက်သာစေ
ဟုတ်ကဲ့ဆရာမကြီးဒီနေရာမှာအရင်တုန်းကတော့ရှင်သားကင်ဆာရှော့ချနိုင်မှုကိုကျွန်တော်တို့ပြောခဲ့တယ်ပေါ့နော်။တခြားကင်ဆာတွေကိုရောဘယ်လိုရှော့ချပေးနိုင်တာတွေ့ထားသေးလဲဆရာမကြီး
။ကင်ဆာမှာလည်းစစောကကျမပြောသူအဖြစ်များတာတော့မြို့သမီးတွေဆိုရင်ရှင်သားကင်ဆာဖြစ်မယ်။ပြီးလို့ရှိရင်တဲ့အင်းကင်ဆာဖြစ်မယ်။နောက်ပြီးကြတော့ဥမာရီတို့ကုမမကြီးမှာအဖြစ်များတဲ့ကင်ဆာတွေပေါ့နော်။အဲနောက်ပြီးအမျိုးသားတွေဆိုလည်းစီဂျိတ်ကင်ဆာပေါ့။အဲ့တော့အချိန်ပိုင်းအစာဖြတ်စားလိုက်ခြင်းဖြတ်ထားလိုက်ခြင်းအားဖြင့်လည်းကယ်လိုရီတွေလျော့ပြီးတော့နော်ကယ်လိုရီတွေကရှော့ရှော့ရှော့ပြီးကျွေးတော့အဲ့ဒီမှာသူတေသနာတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီကင်ဆာဆဲတွေကကျုံသွားတယ်။နောက်ပြီးလို့ရှိရင်ကင်ဆာဆဲတွေရဲ့စွမ်းအင်ရယူသုံးစွဲမှုတွေကလည်းလျော့သွားတယ်။အဲ့ဒီကနေပြီးကင်ဆာဆဲတွေကြီးထွားမှုကလည်းလုံးဝနှေးသွားပြီးတော့ဒါကင်ဆာဖြစ်မှုကိုကာကွယ်ပေးတယ်ဖြစ်နေတဲ့ယောဂရဲ့ကြီးထွားမှုကိုလျှော့ချပေးတယ်အဲ့တော့ထွက်လာတဲ့အကျိုးကျေးဇူးတွေမှာအထူးသဖြင့်ဒီကင်ဆာတွေတွေနဲ့ဆိုလို့ရှိရင်အဓိကကတော့ဒီအင်ဆူလင်နဲ့ဒီကြီးထွားလာတဲ့ဟော်မုန်းတွေအပေါ်မှာထိန်းချုပ်ထားနိုင်တဲ့အတွက်ကြောင့်မလို့ဒီကင်ဆာဖြစ်ပွားမှုတွေကရောကြတာပေါ့နော်ဒါတွေးရှိချက်တွေရအဲ့တော့ဒီနေ့မျက်မှောက်ကာလမှာဆိုလို့ရှိရင်ကျမတို့ဒီအဖြစ်များနေတဲ့ခုနဆောဆောပြောခဲ့တဲ့ရင်သားကင်ဆာ၊စီဂျိတ်ကင်ဆာ၊တအိမ်ကင်ဆာ၊ဥမာရီကင်ဆာအစရှိတဲ့ပြင်ဒါတွေကိုအချိန်ပိုင်းအစာဖြတ်ပြီးတော့စားသုံးခြင်းအပြင်ကုနေတဲ့ခင်ဗျတဲ့ဆေးဝါးတွေနဲ့ကုထုံးတွေကိုလည်းအများကြီးအကျိုးသက်ရောက်မှုရှိတယ်လို့သူတေသနာကနေပြောထားတာပေါ့နော်အဲ့တော့ဒီအချိန်ပိုင်းချပြီးစားတယ်ဆိုတာကပြောရင် light လုတ်ဖို့လွယ်ပါမလားဆိုရင်ပဲတကယ်တမ်းကကြတော့ဒါလုတ်ကြည့်ရင်းနဲ့လုတ်ဖြစ်သွားလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဟ
အချိန်ပိုင်းအစာရှောင်တာရဲ့ယောဂများစွာကာကွယ်ပေးပုံသုတေသနတွေ့ရှိထားချက်တွေကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးအစီအစဉ်မှာနောက်ဆင့်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်ဒေသသတင်းလွှာအစီအစဉ်မှာဒီဒီဘက်မှာတော့ KIO ကချင်းအဖွဲ့ဌာနချုပ်နာစစ်ဆောင်ဒုက္ခသည်စခန်းအပြင်ထံတိုက်ခိုက်ခံအသေးချေများခဲ့တယ်လို့ KIO အဖွဲ့ကပြောတာ။ဒီဘော်စစ်ကောင်စီကတော့သူတို့တိုက်တာမဟုတ်ဘူးလို့ညင်းခဲ့တာနဲ့ချင်းဘက်စစ်ပွဲဒုက္ခတွေအပါအဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကတော့ FEBR လို့အတူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတောက်ဝိုင်းတော်သားများအဖွဲ့ကတီးဖြတ်တင်ဆက်ပေးထားတာကိုတဝါကြီးဆက်နာစဉ်ကြည့်ရှုပေးကြပါအောင်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာအတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ KIO ဌာနချုပ်လိုက်စားအနီးကမုံလိုက်ခဲစစ်ပေးဆောင်စခန်းတိုက်ခိုက်ခံရမှုထဲစစ်ပေးဆောင်ပြည်သူအယောက်600နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခုံဟန့်ရွာအနီးစစ်ကောင်စီတပ်တိုက်ခိုက်ခံရပြန်နောက်စစ်ကြောင်းမှုအပါအဝင်6ယောက်တေဆုံးသွားပါတယ်သတင်းလောကတွေထဲမှာတော့မုံလိုက်ခဲစစ်ပေးဆောင်စခန်းဖြတ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်စစ်ဆောင်တွေထိခိုက်ဒေဆုံးခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟွန်ဘာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီရဲ့ဖြစ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့် KIO ဌာနချုပ်လိုင်စာအနီးကမွန်လိုင်းခက်စစ်ဆောင်ပြည်သူ600နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။မွန်လိုင်းခက်စစ်ဆောင်စခန်းဘုံကျဲတိုက်ခိုက်ခံရမှုကြောင့်ကလေးငယ်တွေအပါအဝင်ပြည်သူ19ဦးသေဆုံးခဲ့ပြီး60နီးပါးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဒီတိုက်ခိုက်ခံရမှုထဲအိမ်ထောင်စု133စုရဲ့အိုးအိမ်ပျက်စီးဆုံးရှုံးခဲ့ပြီးစစ်ဆောင်ပြည်သူ955ဦးအတွက်အကူအညီတွေလိုအပ်နေတယ်လို့လိုက်စာရှိစစ်ဆောင်ကူညီပေးနေသူလူငယ်တဦးကပြောပါတယ်။အသေးစိတ်အခြေအနေကိုတော့သတင်းလွှာတွေထဲမှနားဆင်ရဖို့ရှိနေပါတယ်။
ကယားကရနီပြည်ဘောလခဲခရိုင်ဖားဆောင်မြို့နယ်ခုံဟန့်ရွာအနီးကိုအင်အားတရာဝန်းကျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တိုက်ခိုက်ခံရပြီးနောက်စစ်ကြောင်းမှု၃ပွင့်တယောက်အပါအဝင်၆ယောက်သေဆုံးတယ်လို့ကရနီတွန်လှိုင်းသတင်းရင်းမြစ်တွေကပြောပါတယ်ဖားဆောင်မြို့နယ်အခြေဆိုင်တပ်မ55လက်အောက်ခံချီလင်တပ်ရင်းတွေဖြစ်တဲ့ခမရ134ခမရ135တပ်တွေကိုကရနီတွန်လှိုင်းအင်အားစုတွေကစီးကျူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံတယောက်ကပြောပါတယ်အခုလလေးရက်နေ့မနေ့ကတိုက်ပွဲတယ်စစ်ကောင်စီတပ်ရဲ့ MA1 တလဲ MA2 တလဲ MA3 တလဲစုစုပေါင်းတနက်3လက်နဲ့ခဲယမ်းဆက်ဆက်ပစ္စည်းတွေကိုလည်းတင်းစီရမိခဲ့တယ်လို့ဖားဆောင် PDF ကထုတ်ပြန်ထားပါတယ
်ရှမ်းပြည်မြောက်ပိုင်းတရုတ်နယ်ဆက်မိုးစဲနမ်ခမ်းမြို့နယ်မှာကလေးလူရက်ခိုးတဲ့ဂိုင်းတွေများပြားလာနေပါတယ်အော်တိုဘလ9ရက်နေ့မနေ့ပိုင်းနမ်ခမ်းမြို့စီးတန်းရက်ွက်မှာအသက်၄နှစ်အရွယ်တန်းငယ်ကိုမူကြိုကြောင်းပို့ဖို့အသွာလမ်းမှာလူ9ယောက်ပါတိုယိုတာ Crown Car တစ်စီးကကလေးငယ်ကိုမိခင်လက်ကနေလူယူဆွဲထုတ်ပြီးကားပေါ်တင်သွားပါတယ်နမ်ခမ်းနမ်ဖကလမ်းခွဲ73မိုင်ရွာမှာကလေးတင်ဆောင်လာတဲ့ကားကိုပြည်သူ့စစ်တပ်ဖွဲ့ကတားဆီးပစ်ခတ်လို့ကားပေါ်ပါလာတဲ့ပြန်ပေးဆွဲသူတယောက်သေဆုံးပြီး၂ယောက်ဖမ်းဆီးရမိခဲ့ပါတယ်ကြံတဲ့၂ယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပါတယ်ကလေးငယ်ကတော့တန်ရပြင်းထန်လို့တရုတ်နိုင်ငံဖက်ချန်းရွှေလီမြို့စေယုံကိုပို့ဆောင်ဆေးကုသထားရတယ်လို့ဒေသခံတွေကပြောပါတယ်
ကလေးမျိုးအနောက်တောင်ဖက်မှာရှိတဲ့စက္ကန့်ရွာကိုစစ်ကောင်စီတပ်ဖွဲ့ကအောက်တိုဘာလ9ရက်နေ့ကနေ3ရက်ဆက်တိုင်မီးရှို့ခဲ့တာကြောင့်အိမ်ယာနဲ့ခြေပြာကျခဲ့တယ်လို့မီးဖွားနှစ်ယောက်လည်းအသက်ခံလိုက်ရတဲ့အပြင်ပျောက်ဆုံးသူတွေလည်းရှိနေပါတယ်စစ်ကြောင်းထိုးလာလို့ရွာကနေထွက်ပြေးဖို့ကြိုးစားနေတဲ့အဖွားဖြစ်သူအသက်65နှစ်အရွယ်ဒေါ်နိုင်နှင်နဲ့မီးဖြစ်သူအသက်14နှစ်အရွယ်ဗန်ပွိုက်လျံတို့ကိုစစ်ကောင်စီကအိမ်နဲ့အတူမီးရှို့ခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဒါအပြင်ရွာထဲကမတန်ဆွမ်းအမျိုးသားနှစ်ယောက်အပါအဝင်ရွာသားလေးဦးလည်းပျောက်ဆုံးနေပြီးဒီနေ့ချိန်ထိရှာမတွေ့ကြသေးလို့ဒေသလားရှင်သလားတော့မသိရဘူးလို့ဆိုပါတယ်
ဆီအုပ်ချုပ်ရေးထုတ်ပြန်ထားတဲ့မွန်ပြည်နယ်ရေးမြို့ပေါ်မှာပြူစောတီခေါင်းဆောင်လူနာမဲထွက်နေတဲ့အောင်မေတ္တာရက်ွက်အုပ်ချုပ်ရေးမှူးဦးအေးလွင်ခေါ်ကိုလတ်စောသူကိုအော်တိုဘားလ10ရက်နေ့မနက်9:00အချိန်မှာရေးပလူအဖွဲ့ကတနက်နေ့ပြစ်ခတ်ခဲ့တယ်လို့မြို့ခံတယောက်ကပြောပါရယ်နောက်ကြောကနေဘိုက်ကိုကြီးဖောက်ထွက်တန်းရာကြောင်းအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားရှိတဲ့အုပ်ချုပ် ကျော်ကိုလေရှာမညပြောက်ကြားတပ်ဖွဲ့ကတနတ်နဲ့ပြစ်တက်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်။
ရခိုင်ပြည်ကြောက်ဖြူမြို့မှာအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်ကမြို့ပေါ်ရက်ွက်တွေအပါဝင်လမ်းသွားလမ်းလာတွေကိုပါစစ်ဆေးမှုတွေတင်းကျပ်လာနေတယ်လို့မြို့ခံတွေကပြောပါတယ်။အင်အား60လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကဒီလ9ရက်နဲ့10ရက်နေ့တွေကမြို့ပေါ်ရက်ွက်တွေအပါဝင်နိုင်စင်အနီးမှာလမ်းသွားလမ်းလာဆိုင်ကယ်တွေကိုရက်တန့်စစ်ဆေးခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။အခုလိုစ ဲ့ဆက်လီစိတ်တွေကိုပါညအချိန်ရှောင်းတခင်စစ်ဆေးမှုတွေရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးအဖွဲ့ KIO KI ရဲ့ဌာနချုပ်လိုက်စားအနီးမှာရှိတဲ့မုံလိုက်ခဲ့စစ်ပေးဆောင်စခန်းဟာဖြတ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်29ယောက်သေဆုံးသွားတယ်လို့ KIO KI ကပြောပါတယ်ဖြစ်စဉ်အသေးစိတ်ကဘယ်လိုလဲဆိုတာကိုတော့ကျွန်မအမေကတင်ဆက်ပေးထားပါတယ်။အောက်တိုဘာလ9ရက်နေ့ည7နာရီခွဲအချိန်လောက်မှာမုံလိုက်ခဲ့စစ်ပေးဆောင်စခန်းပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်သေဆုံးသူ29ယောက်ထိခိုက်ဒဏ်ရာရတဲ့သူ58ယောက်ရှိခဲ့တယ်လို့ KIO KI ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အခုလက်ရှိကတော့ပေသွားတာကတော့29ဦးရှိပါတယ်။ဒဏ်ရာရတာတော့59ဦးရှိပါတယ်။အလုံးကတော့86ဦးပေါ့ကိုထပ်ချတွေ့ရမလားတော့မသိဘူးနော်အခုတည်သွားတဲ့ချင်းမှာ6နဲ့အောက်ကလေးတွေကတော့7ယောက်ပါပါတယ်ဟိုတန်ညာရတဲ့ချင်းကတော့ပါတော့ပါပါတယ်ကျွန်တော်လည်းဒီစဉ်းစားတော့တီးကြတော့မရသေးပါဘူး
ဖြားအပြင်လက်နက်ကြီးနဲ့ပြစ်ခတ်ခံရတာကြောင့်မုံလိုက်ခဲ့စစ်ပေးဆောင်စခန်းပတ်ဝန်းကျင်မှာရှိတဲ့အဆောက်အုံတွေအလုံးပျက်စီးသွားပြီးအနီးဝန်းကျင်ကပြည်သူတွေထိမှန်သေဆုံးဒဏ်ရာရတာဖြစ်တယ်လို့ဆိုပါတယ်ထိခိုက်ဒဏ်ရာရတဲ့သူတွေအပြင်မုံလိုက်ခတ်မှာရှိတဲ့စစ်ဆောင်ပြည်သူ600ကျော်အတွက်လည်းအရေးပေါ်အကူအညီတွေလိုအပ်နေပါတယ
်ပုံစံကတော့ဒီလေချောင်းနဲ့ပြစ်တဲ့ပုံစံမျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကလည်းဒီလေရင်ပြန်တန်းနေတဲ့ဒီအတန်ကတော့ကျွန်တော်လည်းမကြောက်ဘူးနော်ကျွန်တော်တို့လည်းမကြောက်ဘူးညဤနေတဲ့အချိန်ဆိုတော့အမကြတာပဲဖြစ်နေတာပေါ့ဟုတ်ကဲ့သူတို့ပြတဲ့ဘုံကြီးကတော့အဲဒီစစ်ချောင်းစခန်းမှာပဲကြတာပေါ့အဲဒီစစ်ချောင်းစခန်းအလေလောက်မှာပေါ့နော်ဒီပစ္စည်းတွေပါတွေထားတဲ့အဲကွေးတင်တစ်ခုရှိတယ်အဲဘောလုံးကွေးပုံစံမျိုးတွေပေါ့နော်အဲ့နေညာမှာကြပြီးမှပတ်ဝန်းကျင်ကအကုန်လုံးထိခိုက်သွားတာဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲပောက်ကွဲအားပြင်းနဲ့ဖြတ်အားပြင်းနဲ့လက်နက်ကြီးနဲ့စစ်ဆောင်စခန်းတွေကိုတစ်ဖက်သက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့လုပ်တာမဟုတ်ဘူးလို့ News of Myanmar Telegram Channel ကနေဗိုလ်ချုပ်စော်မင်းထွန်းကပြောဆိုထားပါတယ
်တခုကကျွန်တော်တို့အနေနဲ့ကဒီနေဇဒေတာတည်ငြိမ်အေဂျန်ကြီးကိုအမြဲတမ်းကျွန်တော်တို့ထိန်းသိမ်းဆောင်ရွက်လျက်ရှိတယ်ဒီနေဇဒေတာနဲ့နေတဲ့နေရာမှာကျွန်တော်တို့ညသကောင်အချိန်လောက်ကြီးမှာဒါဘုံကျဲတိုက်ခိုက်တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဆိုတာဖြစ်နိုင်မလားဆိုတာဖြစ်နိုင်တယ်လားဆိုတာစဉ်းစားနေချင်ပါတယ်ဒီတမတော်အနေနဲ့ကတော့မြစ်တီဌာနချုပ်ဆိုလက်နက်ကိုင်းတောင်းချနေတဲ့တောင်းချသူတွေမြစ်တီဌာနချုပ်ဆိုကျွန်တော်တို့ပစ်ခတ်နိုင်တယ်တိုက်ခိုက်နိုင်တယ်သို့တော့ကျွန်တော်တို့ပစ်ခတ်တိုက်ခိုက်မှုမရှိခဲ့ဘူးဆိုတာကိုဒါကျွန်တော်တို့ပြောပြီးဖြစ်ပါတယ်
မုံလိုက်ခဲ့စစ်ပေးဆောင်စခန်းတိုက်ခိုက်ခံရမှုဟာစစ်ကောင်စီတပ်ကအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်လို့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချတဲ့အပြင်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုပံ့ပိုးကူညီနေတဲ့အဖွဲ့အစည်းတွေပုဂ္ဂိုလ်တွေကိုထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းကချင်လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ KHRW ကတောင်းဆိုထားပါတယ်စစ်အာဏာသိမ်းမှုနှစ်ခွဲကျော်ကာလအတွင်းစစ်ကောင်စီတပ်ရဲ့နီလန်းမျိုးစုံနဲ့တပ်ဖြတ်ခံရမှုကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ချင်းပြည်သူ900ကျော်သေဆုံးခဲ့ရတယ်လို့ချင်းရည်ရအဖွဲ့ချုပ် ICA ကပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ဆရာနာတိမ်မှုဖြစ်ပွားတဲ့အချိန်ကနေအောက်တိုဘာလ၁ရက်နေ့အထိချင်းပြည်နယ်နဲ့ချင်းပြည်နယ်ပြင်ပရှိချင်းလူမျိုးအများစုနေထိုင်တဲ့ဒေသတွေမှာစစ်ကောင်စီတပ်ရဲ့မတရားတပ်ဖြတ်ခံရမှုတွေကြောင့်ကလေးငယ်အမျိုးသမီးအပါအဝင်အရက်သားချင်းပြည်သူ218ယောက်နဲ့ချင်းကကွယ်ရဲဘော်311ယောက်စုစုပေါင်း928ဦးသေဆုံးခဲ့ပါတယ်။ချင်းပြည်နယ်ကစစ်ရေးအခြေအနေကိုအနီးကပ်လေ့လာဆောင်ကြည့်နေတဲ့ချင်းရဖွဲ့ချုပ် ICA လက်ထောက်ညွှန်ကြားရေးမှူးစလိုက်ပန်ဆွေးဆန်ကအခုလိုပြောပါတယ်
ကျွန်တော်တို့ချင်းလူငယ်တွေအယောက်300ကျော် civilian နဲ့ဆိုရင်အယောက်900ကျော်အသက်ပေးခဲ့ရပြီဆိုတော့ကျွန်တော်တို့ဒီချက်ကိုပြောအသက်ပေးရအောင်မလားစစ်ကောင်စီကတော့လာတိုက်နေမှာပဲဒါပေမဲ့ကျွန်တော်တို့ဘက်ကလည်းဘယ်လိုမျိုးနေလန်းနဲ့ပြန်တော်လန်းတင်တယ်လက်နဲ့ချင်းချင်းဆက်ဆက်လက်ပြတော်လန်းနေဆိုရင်ကျွန်တော်တို့ပြည်ဆုံးမကုတ်တပူပူပြောများလာနိုင်တယ
်ဒါပြင်စစ်ကောင်စီတနေချင်းကဝေးပူပေါင်းတပ်တွေကြားနှစ်နှစ်ခွဲကျော်ကာလအတွင်းမှာတိုက်ပွဲပေါင်းအကြိမ်ကြီး950နီးပါးဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့လက်နက်ကြီးလက်နက်ငယ်နဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းကကွေးပူပေါင်းတပ်ဖွဲ့ဝင်စုစုပေါင်း311ယောက်တို့ကြာဆုံးခဲ့တယ်လို့ ICA ရဲ့အစီရင်ခံစာကဆိုပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်ပိုက်ကြည့်မနေတဲ့တော့ပဲထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်တင်ပြီလို့စလိုင်းပိုင်ဆွေးဆန်ကပြောပါတယ်။စစ်ကောင်စီဟာချင်းလူမျိုးတွေအပေါ်မှာရန်သူလူသဘောထားပြီးတော့တိုက်ခိုက်နေတာဖြစ်တယ်လို့ချင်းလူငယ်နိုင်ငံရေးတက်ကြွလှုပ်ရှားသူ India for Myanmar ဦးဆောင်သူစလိုက်တော့ခါကပြောပါတယ်
လက်ရှိမြန်မာနိုင်ငံရာချင်းနေထင်းချုံမှုကအကြီးမားဆုံးဖြစ်တယ်လို့ရခိုင်နှုန်းအများများဆုံးဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ဆက်တည်းမှာသာချင်းပြည်ရဲ့အုတ်ထူးကြီးရန်တရားတွေကိုဖြိုဖျက်ပြောမှာရှင်ကန်အစိုးရတပ်ဖွဲ့ဒီစနစ်တကျဒေသန္တရအစိုးရပေါ်ဆောင်နိုင်ဒီပိုင်းမှာဆိုချင်းကဒီအောင်မြင်ဆုံးလို့ကျွန်တော်တို့ဆိုလို့ရတာဖြစ်ဆိုတော့သူ့အနေနဲ့ဒီကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုကြီးချင်းအားဖြင့်သူ့အနေနဲ့ကျွန်တော်တို့ပေါ်မှာပြည့်ပြတ်တတ်ရန်သူအားဖြင့်တတ်မှတ်ပြောမှာပြည့်ပြတ်တတ်မှတ်တာကြောင့်ဒီလောက်ဖြစ်ကျွန်တော်တို့ဆိုးဆိုးဝါးဝါးဖြစ်နေရတယ်
စစ်ကောင်စီတပ်ဖွဲ့အနေနဲ့ဒီ၃နှစ်နီးပါးအတွင်းမှာပုံမှန်အမျိုးမျိုးတက်ပြီးချင်းပြည်သူ1000ကျော်ကိုဖမ်းဆီးခဲ့ပြီးတော့တချို့ပြန်လွတ်လာကြပြီမဲ့ချင်းလူမျိုး900ကျော်ကထောင်တွင်းအကျဉ်းချခံနေရတယ်လို့ ICA ကဆိုပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရယိုဌာနချုပ်လိုက်စာအနီးကမွန်လိုက်ခဲစစ်ဆောင်စခန်းတက်ခိုက်ခံရမှုတွေစစ်ဘေးရှောင်ပြည်သူ600နီးပါးအတွက်အရေးပေါ်အကူအညီလိုအပ်နေပါတယ်။ဖားဆောင်မြို့နယ်ခုံးဟန့်ရွာအနီးစစ်ကောင်စီတက်ခိုက်ခံရပြီးနောက်စစ်ကြောင်းမူ3ပွင့်တယောက်အပါအဝင်6ယောက်သေဆုံးသွားပါတယ
်။တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ KIO ကချင်းဖွဲ့ဌာနချုပ်နာလက်နက်ကြီးတန်အပါအဝင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ကြတာရင်းညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။
ဟမတ်စစ်သွေးကြွရရဲ့တိုက်ခိုက်မှုခံထားရတဲ့အစ္စရေးတွေနဲ့စီးလုံးမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်သနီဘလင်ကင်ဟာအစ္စရေးနိုင်ငံတယ်လီဗီမြို့ကိုသွားရောက်ပြီးတော့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူနဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်အနေနဲ့အစ္စရေးကိုအမြဲကူညီနေမှာဖြစ်တယ်လို့တွေ့ဆုံဆွေးနွေးပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာနိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောကြားပါတယ်။အစ္စရေးမှာအသစ်ဖွဲ့စည်းထားတဲ့အရေးပေါ်အစိုးရအဖွဲ့နဲ့လည်းသူဒီကနေ့တွေ့ဆုံပါတယ်။ဟာမတ်စစ်သွေးကြွတွေတစားကန်ဖြစ်ဖမ်းဆီးထားသူတွေလွတ်မြောက်လာရင်းနဲ့အစ္စရေးထိုးစစ်ဆင်တိုက်နေတဲ့ဂါဇာဒေသထဲမှာပိတ်မိနေသူတွေဘေးလွတ်ရွာသွားလာနိုင်ရေးကိစ္စကိုလည်းဝန်ကြီးဘလင်ကင်ရဲ့ခီးစဉ်အတွင်းမှာအဓိကကြိုးပမ်းမှာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာဒီအစ္စရေးကနေဂျော်ဒန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာဂျော်ဒန်ဘုရင်အဗ်ဒူလာပါလက်စတိုင်းခေါင်းဆောင်မာမော့အဘတ်စတိုနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အစ္စရေးကိုလက်တုံးပြန်တိုက်ခိုက်မှုခံနေရတဲ့ဂါဇာကမ်းမြောင်ဒေသတွေကလူတွေရှင်သန်ရပ်တည်ရေလိုအပ်တဲ့ထောက်ပံ့မှုပေးဖို့အတွက်ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသတွေမှာရေစားနပ်ရိက္ခာနဲ့လျှက်စစ်မှုရရှိဖို့အရေးကြီးတယ်လို့တွေ့ရမှုချုပ်ကပြောပါတယ်။အစ္စရေးကနေကယ်ထုတ်လာတဲ့ဒီထိုင်းရွှေ့ပြောင်းအလို့သမားတွေဒီကနေ့ဘန်ကောက်မြို့ကိုပြန်လည်ရောက်လာကြပါပြီ။ထိုင်းဆိုရစီစဉ်တဲ့လေယာဉ်နဲ့ဒီထိုင်းနိုင်ငံသား15ယောက်ပြန်လာကြပြီးတော့အဲ့ဒီထဲမှာဟာမတ်စစ်သွေးကြွတွေလက်ချက်နဲ့တနက်ထိမှန်ခဲ့သူတယောက်လည်းပါပါတယ်။အစ္စရေးကနေပြန်လာခြင်းနဲ့ထိုင်းနိုင်ငံသားအရေးအတွက်တိုးလာပေမဲ့လည်းလေယာဉ်ခီးစဉ်အခက်အခဲကြောင့်သူတို့ကိုအ мян ဆုံးကင်ထောက်ကယ်ထုတ်နိုင်မဲ့အစီအစဉ်တွေလုပ်နေတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်။စစ်လေယာဉ်တွေနဲ့ဒူဘိုင်းလိုတတိယနိုင်ငံတစ်ခုကိုအရင်ကဲထုတ်ပြီးမှထိုင်းနိုင်ငံပြန်လာနိုင်ရေးကိုစီစဉ်နေတယ်လို့ပြောပါရရှင်။တခါဒီဂါဇာဒေသမှာဟာမတ်စစ်သွေးကြွတွေရဲ့ဒီ တိုက်ခိုက်မှုအတွင်းမှာတရုတ်နိုင်ငံသားသေဆုံးခဲ့တယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုပါတယ်။နောက်ထပ်တရုတ်နိုင်ငံသား၂ယောက်ပျောက်ဆုံးနေတယ်လို့တော်တော်များများနဲ့ထိခိုက်ကံတရာရခဲ့တယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွန်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညစက်တာရင်းညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကအလိမ်ပါပါစပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့ဂျိုဂေတို့ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာThis program has come